Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40/49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုနှစ်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝဲအောင်နဲ့အတူကြီးညာပြသမှာပါ။ပြောင်းလဲပြင်ဆင်မဲ့အခွန်စနစ်ကြောင့်အားလုံးအတွက်အကျိုးခံစားရမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကထပ်မံပြောကြားလိုက်ပါတယ်။ဖန်ဆီကန်သတင်းသမားနှစ်ဦးအတွက်အမဲအောင်လှရှာမှု Black Campaign ကိုစတင်ကြောင်းမြန်မာသတင်းများကာကွယ်သတင်းသမားများကာကွယ်ရေးကော်မတီကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသမှာပါမတ်ခွန်ညွေ
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး2019ခုနှစ်အတွင်းရှေ့အာဖရိကဒေသကမိုးခေါင်ရေရှားတာနဲ့လက်နက်ဘေးသင့်ရတာတွေကြောင့်လူပေါင်းသန်း40နီးပါးအငတ်ဘေးကျရောက်နေတဲ့အခြေအနေကိုပြောပြပေးမှာဖြစ်သလိုမြန်မာနိုင်ငံအတွင်းကတိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်ပြည်ပခါတွေရှိနေတဲ့အကြောင်းကိုတော့
တိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်လှုပ်ရှားမှုရှိကြောင်း The Contested Areas of Myanmar ဆိုတဲ့
ဥရောပခင်ရဲ့မြန်မာအရေးသုံးသပ်ချက်မှာနားဆင်နိုင်ကြပါတယ်။အဲဒီနောက်အီဒီအသုံးတွေတင်ပြနေတဲ့ဒေါ်လာလတ်တန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူခရစ်မတ်ဒေးလက်ဆောင်သချင်တစ်ပုဒ်ကိုလည်းနားဆင်ရမှာပါ။စီစဉ်ဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုရင်ဆုံးတော့ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအခွန်စနစ်ပြည်ပြင်ပြောင်းလဲရေးဥပဒေကြမ်းနဲ့ပတ်သက်ပြီးဆက်လက်လှုံ့ဆော်စည်းရုံးတဲ့အနေနဲ့ဒီဥပဒေသားအတည်ပြုပြဋ္ဌာန်းနိုင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမှာဖြစ်တယ်လို့စနေနေ့ကပြောကြားလိုက်ပါတယ်။အခွန်စနစ်ပြည်ပြင်ပြောင်းလဲတဲ့အတွက်အလုပ်ကိုင်တွေပေါ်များလာမှာဖြစ်တယ်လို့အလဲအလက်တန်းစားမိသားစုဝင်တွေအတွက်အကျိုးရှိမှာဖြစ်တယ်လို့ Camp Davis ကံကိုအပန်းဖြေမသွားခင်အင်ဗီရောတောင်ဘက်မြက်ခင်းပြည်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။Republican အထက်နဲ့အောက်လွှတ်တော်အမတ်တွေကအစိုးရဝင်ငွေ 1.5 ထရီလီယံပမာဏအထိရော့ချသွားစီမှာဖြစ်တဲ့အပြီးသတ်မူကြမ်းကိုတောက်ကြနေကအပြီးသတ်ရေးဆွဲခဲ့ကြပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုဖို့လာမယ့်သတင်းပတ်အစောပိုင်းမှာမဲခွဲဆုံးဖြတ်မှာဖြစ်ပြီးအဲ့ဒီနောက်တော့ Christmas မတိုင်ခင်မှာသမ္မတ Trump ကလက်မှတ်ရေးထိုးအတည်ပြုနိုင်အောင်အင်ဗီရိုကိုပေးပို့သွားမှာပါ။ဒီဥပဒေကြမ်းဟာ Trump လိုဘီလီယံနာတွေကိုအဓိကအခွန်လျှော့ပေါက်ပေးတာဖြစ်တယ်ဆိုပြီး Democrat အမတ်တွေကတော့ဆွဆွဲတိုက်ခိုက်ပြောဆိုထားပါတယ်။ဒီကွန်စနစ်ဟာလာမယ့်ဆယ်စုနှစ်အတွင်းအစိုးရအနေနဲ့ 1.5 ထရီလီယံပမာဏအထိဝင်ငွေလျော့နှဲသွားမှာကြောင့်တရုတ်နိုင်ငံလိုအပါအဝင်တခြားနိုင်ငံတွေအပေါ်အမေရိကန်အနေနဲ့ရေရှည်မှာပေးစရာတွေရှိနေတဲ့ကြွေးမီ20ထရီလီယံမှာနောက်ထပ် 1 ထရီလီယံထပ်တိုးသွားနိုင်ပါတယ်။သမ္မတကတော့ဒီကွန်စနစ်တစ်ကြောင့်ပြည်ပကိုရောက်နေတဲ့ငွေတွေဟာအမေရိကန်နိုင်ငံတွင်းကိုပြန်စည်းဝင်လာမယ်ဆိုပြီးတော့ကာကွယ်ပြောကြားထားပါတယ်ခင်ဗျာ။
တောင်အာဖရိကသမ္မတဂျက်ကော့ဇူမာကသူ့နေရာကိုဆက်ခံမဲ့လက်ရှိအာဏာရ ANC ပါတီအတွက်ခေါင်းဆောင်တစ်ကိုရွေးချယ်ရမှာအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့သူ့ရဲ့လက်ထောက်ရာမာဖိုစာကိုသူရွေးချယ်ထားကြောင်းပါတီကိုယ်စားလှယ် 9,000 လောက်တက်ရောက်တဲ့ဆိုအီတိုကအစည်းအဝေးမှာပြောကြားလိုက်ပါတယ် ANC ပါတီကိုယ်စားလှယ်တွေဟာစနေနေ့နဲ့တနင်္ဂနွေနေ့တွေမှာသူတို့ပါတီအတွက်ခေါင်းဆောင်တစ်ကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်သမ္မတဇူမာရဲ့အဂတိလိုက်စားမှုအရှုပ်တော်ပုံတွေတိုးလာတာကြောင့်ပါတီတွင်စေဝန်ကွဲပြားမှုအကြီးအကျယ်ဖြစ်ခဲ့ရပြီးအခုသူ့ရဲ့တက်တန်းကုန်ချိန်မှာတော့ပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်ထွက်မှာဖြစ်ပါတယ်အခုရွေးချယ်မဲ့ပါတီခေါင်းဆောင်ဟာလာမယ့်2019ခုနှစ်သမ္မတရွေးကောက်ပွဲမှာအာဏာရပါတီရဲ့သမ္မတလောင်းဖြစ်လာတော့မှာပါသမ္မတဇူမာကတော့ပါတီမဲပေးရွေးချယ်ပြီးချိန်သမ္မတတာဝန်ကိုဆက်လက်ထမ်းဆောင်နိုင်ပွဲရရှိပေမဲ့သူ့ကိုရွေးကောက်ပွဲမှာတိုင်ခင်နှုတ်ထွက်ပေးဖို့သူ့ပါတီကတိုက်တွန်းကောင်းတိုက်တွန်းနိုင်တယ်လို့သုံးသပ်ခံမှန်းကြပါတယ်
စပိန်နိုင်ငံဘာစီလိုနာမြို့ကဆမ်ဟိုမက်စ်ယင်းပြည်မှာကက်တလန်လွတ်လပ်ရေးကိုထောက်ခံသူတွေထောင်ထဲချီးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကက်တလန်ခေါင်းဆောင်နှစ်ဦးကိုထောင်သွင်းချင်းချထားတာနှစ်လကြာအထိမ့်မှတ်အနေနဲ့ဒီစနေနေ့ညနေပိုင်းမှာဆန္ဒပြခဲ့ကြတာပါ။ကက်တလန်ဒေသအုပ်ချုပ်ရေးဌာနချုပ်ယုံကိုချီးတက်သွားနေကြသူတွေဟာလွတ်လပ်ရေးဆိုပြီးတော့ကြွေးကြော်ခဲ့ကြသလိုမက်ဒရစ်ထောင်မှာချုပ်နှောင်ခံထားရတဲ့ကက်တလန်ခေါင်းဆောင်တွေကိုထောက်ခံတဲ့တင်ကေတဖြစ်လာနေတဲ့အဝါရောင်လယ်စည်းတွေကိုစီမံထားပါတယ်။ကက်တလန်မြို့သားလွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့ဟော်ဒီဆန်ချက်စ်နဲ့ဟော်ဒီကူဇတ်တို့နှစ်ဦးကိုစပိန်အစိုးရဆန့်ကျင်မှုနဲ့ထောင်ဒဏ်ချမှတ်ခဲ့တာပါ။စက်တင်ဘာ20ရက်နေ့ကကက်တလန်ဗန်နာယီဌာနအဆောက်ဦးကို18နာရီကြာစီးနင်းထားမှုအတွင်စပိန်လုံခြုံရေးရဲတွေနဲ့ထိတ်တဲရင်ဆိုင်မှုအားပေးအားမြောက်လုပ်ခဲ့တာကြောင့်ဆိုပြီးတော့သူတို့နှစ်ဦးကိုဖမ်းဆီးချုပ်နှောင်ထားခဲ့တာပါ။ကက်တလန်လွှတ်တော်မှာစပိန်နိုင်ငံကနေတီးခြားခွဲထွက်ဖို့လူမှုဆန္ဒသဘောထားခံယူပွဲမှာ တီးကြခွဲထွက်လူသူတွေဘက်ကအနိုင်ရခဲ့ပြီးတဲ့နောက်စပိန်အစိုးရကအင်အားသုံးပြီးတော့အခုလိုဆောင်ရွက်လာတာလည်းဖြစ်ပါတယ်။ကက်တလန်လွတ်လပ်ရေးကိုကြီးညာခဲ့တဲ့ကက်တလန်အုပ်ချုပ်ရေးမှူးကာလက်စ်ပူချ်ဒီမောင်ကတော့လူထုဆန္ဒခံယူပွဲပြီးကက်တလန်လွတ်လပ်ရေးကြီးညာပြီးတဲ့နောက်အခုအခါမှာဘယ်လ်ဂျီယမ်မှာခိုးလုံနေပါတယ်။စပိန်ဆိုရကလာမယ့်ဒီဇင်ဘာ21ရက်နေ့မှာကျင်းပပေးမယ့်ရွေးကောက်ပွဲမှာသူအနိုင်ရမယ်ဆိုရင်တော့စပိန်ကိုပြန်လာမယ်လို့ Juan's Park Catalunya ပါတီကိုယ်စားလှယ်လောင်းလဲဖြစ်တဲ့ Puch ဒီမောင်ကပြောပါရယ်ခင်ဗျာ
။အာဂျင်တီးနားနိုင်ငံမှာသင်္ဘောသား40လူဦးပါတဲ့ ARA San Juan အမည်ရှိရင်းငုတ်သင်္ဘောတစ်စင်းပြီးခဲ့တဲ့လတဲ့ပျောက်ဆုံးသွားမှုနဲ့ပတ်သက်လို့အာဂျင်တီးနားရေတပ်အကြီးအကဲကိုအလုတ်ကထုတ်ပြစ်လိုက်ပါတယ်။ဆန်ဟွမ်ပျောက်ဆုံးမှုနဲ့ပတ်သက်လို့နှုတ်ထွက်ဖို့အာဂျင်တီးနားရေတပ်ဗိုလ်ချုပ်ကြီးမာဆယ်လိုအက်ဒူအာဒိုကိုကာကွယ်ရေးဝန်ကြီးကပြောကြားခဲ့ကြောင်းအာဂျင်တီးနားနိုင်ငံထုတ်လာနာစီယွမ်သတင်းစာကစနေနေ့မှာဖော်ပြပါရယ်ဆန်ဟွမ်ရင်းငုတ်သင်္ဘောဟာတောင်အတ္လန်တစ်သမုဒ္ဒရာထဲမှာနိုဝင်ဘာ15ရက်နေ့ကနောက်ဆုံးပျောက်ကွယ်သွားတာဖြစ်ပါတယ်ဒီသင်္ဘောဟာရေအောက်မှာ10ရက်ကြာနေနိုင်တဲ့အောက်ဆီဂျင်အလုံးလောက်ရှိပါတယ်နိုဝင်ဘာလကုန်ပိုင်းမှာတော့ဒီရင်းငုတ်သင်္ဘောကိုရှာဖွေဖို့ကဲဇေးရေးအဖွဲ့ကိုဆင့်ခေါ်ခဲ့တယ်လို့ဆိုပါရယ်။စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အဆိုအရရင်းငုတ်သင်္ဘောနဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်သွားတဲ့နေရာရေပြင်တစ်ဝိုက်မှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါရယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေတာပါခင်ဗျာ။ Writer သတင်းဌာနကမြန်မာသတင်းတောက်2ဦးကိုအစိုးရလျှို့ဝှက်ဥပဒေပုံမှန်နဲ့ဖန်စီထိန်းသိမ်းထားတာပေါ်စန့်ကျင်ကန့်ကွက်တဲ့အနေနဲ့အမဲရောင်တီရှပ်ဝစ်စင်တဲ့ Black Campaign အမဲရောင်လှူရှားမှုကိုစတင်သွားမယ်လို့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီဇင်ဘာ15ရက်နေ့ကပြောဆိုလိုက်ပါတယ်။အရင်ကလည်းဖန်စီကန်သတင်းတောက်တွေအရေးတက်တက်ကြွကြဆောင်ရွက်လေးရှိတဲ့ PCMJ ကအစိုးရအနေနဲ့အခုလိုဖန်စီထိန်းသိမ်းတာဟာသတင်းလွတ်လပ်ခွင့်အပေါ်ဖိနေတာဖြစ်ပြီးဒါဟာသတင်းမီဒီယာလောကအပေါ်ထင်ရှားမှုဖြစ်တယ်ဆိုပြီးတော့လည်းဝေဖန်ပါတယ်။writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရဲအရာရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံမှုချင်းဆိုပြီးတဲ့နောက်ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးခံလိုက်ရတာပါရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့တပ်ဆိုင်နဲ့လျှို့ဝှက်စားရွက်စားတမ်းထောက်ထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တဲ့ဆိုပြီးဖမ်းဆီးခဲ့တာပါသတင်းသမားများကာကွယ်ရေးကော်မတီကဒီအမဲအောင်လှူရှားမှုကိုဒီဇင်ဘာ16ရက်နေ့မှာစတင်လိုက်ပြီးသတင်းသမားတွေအနေနဲ့လုပ်ငန်းခွင်အတွင်းနောက်ဒီလုပ်ငန်းတာဝန်နဲ့တွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်အမှောင်ကျနေတဲ့အကြောင်းဖော်ပြတဲ့အနေနဲ့အမဲရောင်ဝစ်စင်ဖို့တိုက်တွန်းထားပါတယ်။ဒါပြင်သတင်းလွတ်လပ်ခွင့်နဲ့သက်ဆိုင်တဲ့တောင်းဆိုလှုပ်ရှားမှုတွေမှာအမဲရောင်တင်ကြတာကိုအသုံးပြုမှာဖြစ်တယ်လို့မကြာခင်ကာလအတွင်းသတင်းလွတ်လပ်ခွင့်ဆိုင်ရာတောင်းဆိုလှုပ်ရှားတဲ့ V9 ပိုစတာတွေပြုလုပ်သွားမယ်ဆိုပြီးတော့လဲကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နဲ့မလေးရှားနိုင်ငံကြားလူကုန်ကူးတဲ့လုပ်ငန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားအများအပြားပါဝင်နေတာကိုမလေးရှားရဲတပ်ဖွဲ့ကဖော်ထုတ်နိုင်ခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့ဒုအကြီးအကဲကပြောကြားပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ကုမ္ပဏီကသူတို့နိုင်ငံသားတွေကိုလူစုပေးပြီးမလေးရှားကုမ္ပဏီဘက်ကတော့မလေးရှားနိုင်ငံထဲဝင်ရလွယ်ကူအောင်စီမံဆောင်ရွက်ပေးနေကြောင်းအဆိုပါရဲတပ်ဖွဲ့အကြီးအကဲကပြောတာပါ။မလေးရှားရဲတွေအနေနဲ့ဒါကိုတစ်နှစ်လောက်စောင့်ကြည့်ခဲ့ကြောင်းဒုရဲချုပ်အီဘရာဟင်ကသတင်းနောက်တွေကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့သံသယရှိတဲ့ကွာလာလမ်ပူးနိုင်ငံကလီစိတ်ကလာဝကဝန်ထမ်း600ကိုလည်းအခြားနေရာတွေကိုရွှေ့ပြောင်းနေရာချထားပါတယ်။နှစ်ဖက်ကုမ္ပဏီတွေဟာမလေးရှားလာဝကအရာရှိတွေရဲ့အကူအညီနဲ့နောက်ထပ်ဘင်္ဂလီတွေကိုမလေးရှားနိုင်ငံနဲ့သွင်းဖို့ကြိုးပမ်းခဲ့တယ်လို့မလေးရှားဒုဝန်ကြီးချုပ်ဟာမီဒီကပြောပါတယ်။ဒီလူကုန်ကူးမှုကိုစုံစမ်းဖော်ထုတ်နိုင်မှုအတွက် KL လီစိတ်ကလာဝကအရာရှိ2ဦးအပါအဝင်စုစုပေါင်း5ဦးကိုဒီဇင်ဘာ15ရက်နေ့ကဖမ်းဆီးထားပါတယ
်ဖိလစ်ပိုင်နိုင်ငံမှာအဖူပိုင်းဒေသမုန်တိုင်းအာဒီဂျာကြောင့်ရေကြီးရေရှမ်းဖြစ်တယ်လို့မြေပြိုးပြီးတော့လျှက်စစ်တအားလိုင်းတွေတယ်လီဖုန်းလိုင်းတွေပြတ်တောက်ကုန်တာကြောင့် Vicious ကျွန်းစုကထောင်ထဲချီတဲ့မိသားစုတွေဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်နေကြပါတယ်စနေနေ့မနက်ပိုင်းလင်းအားကြီးအချိန်မှာမိုးကြီးကျယ်ရွာသွန်းတာကြောင့်လူနေအိမ်တချို့ပေါ်မြေပြိုကျခဲ့ပြီးလူတဦးသေဆုံးခဲ့ပါတယ် City of Baghdad El Bura နဲ့လေတီကဒီဒေတာကန်တွေကိုအခုအခါမှာကယ်ဆယ်ရေးသမားတွေကလိုက်လံကူညီနေပါတယ်လေတီကျွန်းက တက်ကလိုဘန်မြို့မှာမိသားစု2000နဲ့အော်မူမြို့ကမိသားစု300လောက်ကိုဘေးလွတ်ရခဲ့စေစကန်နီစီပြောင်းရွှေ့ပေးထားပါတယ်။တခြားဒေသတွေမှာလည်းထောင်ထဲချီတဲ့မိသားစုတွေကိုပြောင်းရွှေ့နေရာချထားပေးရတာကြောင့်မုံတိုင်းကြောင်းနေရက်ကိုစွန့်ခွာသူပေါင်းဟာ1000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။စနေနေ့ညနေပိုင်းအထိတော့ထိခိုက်ဒဏ်ရာရသူနဲ့နောက်ထပ်သေဆုံးတယ်ဆိုတဲ့သတင်းတွေထပ်မံမကြားသေးပါဘူးခင်ဗျာ။
Fever Club ကပ္ပဖလား2019ဘောလုပွဲကိုအာရတ်စော်ဘွားများယူအီနိုင်ငံမှာစနေနေ့ကကျင်းပခဲ့ရမှာဥရောပချန်ပီယံ Real Madrid နဲ့တောင်အမေရိကချန်ပီယံ Gremio အသင်းတို့ရှင်ပြိုင်ကစားခဲ့ပြီး Real Madrid ကတကူးကူမရှိနဲ့ဘူးဆွဲသွားပါတယ် Real Madrid အတွက်တလုံးတည်းသောအနိုင်ဂိုးကို Ronaldo က53မိနစ်မှာသွင်းယူခဲ့တာဖြစ်ပါတယ် Real Madrid အသွင်းဟာ Club ကပ္ပဖလားပွဲကို3ချိန်မြောက်အဖြစ်ဘူးဆွဲခဲ့ပြီးဘာစီလိုနာအသင်းရဲ့ကလပ်ကမ္ဘာဖလားချန်ပီယံဆန်ချိန်ကိုလိုက်မိခဲ့ပါတယ်။စနေတရက်ထဲမှာပဲပြုလုပ်တဲ့တတိယလူပွဲမှာတော့မက္ဆီကိုကလပ်ဖူချာကအသင်းက UAE ကလပ်အသင်းဖြစ်တဲ့ Al Jazeera ကို6-2နဲ့အနိုင်ရရှိသွားပါတယ်။ဒီချိန်ထဲမှာပဲအင်္ဂလန်မှာကျင်းပတဲ့ England Premier League အပြိုင်ပွဲမှာတော့ Man City က Tottenham အသင်းကို6-2နဲ့နိုင်သွားပါတယ်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုဇက်တိုက်နှาศင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး2019ခုနှစ်အတွင်းအရှေ့အာဖရိကဒေသတွေကတွေ့ကြုံရင်ဆိုင်ခဲ့ရသမျှကိုနှาศင်ကြရမှာပါရှင်။အရှေ့အာဖရိကဒေသမှာဒီနှစ်2019ခုနှစ်တွင်မိုးခေါင်ရေရှားမှုနဲ့လက်နက်ကင်ပြိပခါတွေကြောင့်လူ38တန်းကျော်အစာရေစာအလုံးလောက်မရဘဲဖြစ်နေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာဖွဲ့ WFP ကပြောပါတယ်။ဒေသတွင်းအရေးပေါ်ကူညီကယ်ဆယ်ရေးကြိုးပမ်းမှုတွေရှိပေမဲ့ငတ်မွခေါင်ပါမှုအဆိုးဆုံးကြုံနေရတဲ့တောင်ဆူဒန်နိုင်ငံကိုတော့အကူအညီတွေကောင်းကောင်းမရောက်ပါဘူး။ဒီနိုင်ငံကဒေသတစ်ခုကိုအငတ်ဘေးကျရောက်တဲ့ဒေသတွေအဖြစ်ဒီနှစ်အစောပိုင်းကကြေညာခဲ့ရတဲ့အထိဖြစ်ခဲ့ရတာပါ။လူသားချင်းစာနာမှုလိုအပ်ချက်တွေဆက်ပြီးဆိုးရွားနေစေဖြစ်တဲ့အကြောင်းနိုင်ရိုဘီမြို့ကနေဂျေးခရစ်ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ဒီနေ့2019ခုနှစ်အတွင်းအရှေ့အာဖရိကနိုင်ငံအများစုမှာမိုးကောင်ရေရှားမှုတန်းဆူဆူဝါခံရပါဗျ။ဆိုမာလီယာနိုင်ငံကတော့အဆိုးဆုံးပါ။ကျွေးရသတိဆန်တွေအများပြားသိဆုံးခဲ့ရတယ်လို့လူတွေတန်းတဲ့ချီအိုးရင်စွန့်ခွာခဲ့ကြပါဗျ။
Somalia suffers from recurrent climatic shocks every year.But every few years,
မှာနှစ်စဉ်တိုင်းရာသီဥတုဆိုးရတဲ့တံကိုပုံမှန်ခန်းစားနေကြပါဒါပေမဲ့ဒေသတွင်းတက်ရောက်မှုတွေကတော့နှစ်နည်းငယ်ကြာမှတစ်ခါကျော်ရတာပါလေအခုတော့နှစ်တော်များဇတိုက်မိုးကောင်ရေရှားတာကြောင့်အရင်နှစ်တွေကထက်အချိန်တွေကပိုဆိုးလာပါတယ
် ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့က Jordi Wright ပြောသွားတာပါပြန်လည်ထူထောင်ဖို့ဆိုတာမှာတော့နှစ်တွေနဲ့ချီအချိန်ယူရတယ်လို့သူကပြောပါတယ
် And I think that even if the drought is over and again it's a bit too early to say thatBut even if the drought is over,
မိုးကောင်တော့ဦးဆိုရင်တော့မှမိုးကောင်ရေရှားမှုပြီးသွားပြီလို့ချက်ချင်းမပြောနိုင်သေးပါဘူး။လူတွေအတွက်ကျွမ်းနွားတိရစ္ဆာန်တွေဆိုတာဒီတိုင်းပြန်ရတာမျိုးမဟုတ်ပါဘူး။လယ်သမားတွေအတွက်တော့မိုးရွာနိုင်ခြင်းမျှော်လင့်ပြီးထွန်းရက်ဆက်ပြိုးမှုခွင့်လန်းရှိကောင်းရှိနိုင်ပါလေ
။ဒီဒေသတွင်းကတခြားနေရာတွေမှာလည်းအလားတူပါပဲ။တောင်ဆူဒန်နိုင်ငံမှာဆိုရင်မိုးကောင်ရေရှားမှုတွေမှာစစ်ပွဲတွေကြောင့်လည်းလူတွေငတ်ပြက်ကြရတာပါ။အကူအညီတွေမရအောင်အစိုးရကလုပ်နေတဲ့ဆိုရက်ဆွဆွဲပြောဆိုမှုတွေလည်းရှိပါသေးတယ်။ကမ္ဘာစားမျက်ရိက္ခာအဖွဲ့ WFP ပြောခွင့်ရPeter Smarden ကအခုလိုပြောပါတယ
် Basically what's happened now is that from October to December we're in the harvest season when the harvest should be coming in
ချီကန်အဖြစ်ဆိုရင်တော့ October လကနေပြီးတော့ December လအထိဆိုတာကရေသိမ်းရာသီချိန်မှာကော်ပဲသီးနှံနေရေသိမ်းပြီးလို့တနှစ်တာအတွင်းမှာတော့အစားအစာလုံလောက်လောက်ရှိတဲ့ဆုံးချိန်မှာဒါပေမဲ့ဒီနှစ်မှာတော့ပထမဆုံးအချိန်ဖြစ်တဲ့ရေသိမ်းရာသီမှာတော့မှတောင်ဆူဒန်ကချို့နေရာတွေမှာငတ်မုတ်ခေါင်းပါမှုဒဏ်ကိုလူ2000ကျော်လောက်ကြုံနေရပါတယ်။ပြီးကြတဲ့နှစ်ခုလိုမျိုးရေသိမ်းရာသီမှာအငတ်ဘေးကြုံတဲ့သူတယောက်မှမရှိခဲ့ပါဘူး
။တောင်ဆူဒန်နိုင်ငံကဒေသနှစ်ခုကိုငတ်ဘေးစားရောက်တဲ့ဒေသတွေအဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလကသတ်မှတ်ခဲ့ရတာပါ။ဒါပေမဲ့နှစ်ကုန်ပိုင်းမှာတော့ဒီသတ်မှတ်မှုကိုပြန်ပြီးဖယ်ရှားပေးခဲ့ပါတယ်။ဒီနိုင်ငံမှာအငတ်ဘေးကြုံနေရတဲ့လူဦးရေဟာအရင်နှစ်ကထက်နှစ်ဆလောက်ပိုပြီးများသွားတယ်လို့ WFP ပြောခွင့်ရ Smarden ကပြောပါတယ်
။ The economy is in a meltdown.There is something like for basic food.
ဒီဘွားကြီးကကြာစင်းနေတာပါ။အခြေခံအစားအစာလူစားသုံးပုံပစ္စည်းတွေရဲ့ဈေးကပြီးခဲ့တဲ့နှစ်တွေအတွင်းမှာအစာပေါင်း150လောက်တက်သွားပါလေ။ဆိုတော့ဒီမတက်နိုင်တဲ့သူတွေကပိုပိုပြီးတော့အများကြီးဖြစ်လာတာပါပဲ
။ဒီနှစ်ဩဂတ်လအတွင်းတောင်ဆူဒန်ကနေယူကရိုင်းနိုင်ငံမြောက်ပိုင်းကိုနေဆက်ဖြတ်ကျော်ထွက်ပြေးလာသူတသန်းရှိပါတယ်။ဒီလိုအလုံးရင်းဝင်ရောက်လာတဲ့လူတွေကြောင့်ဒေသတွင်းအစားအစာပြတ်လတ်တဲ့အထိဖြစ်ခဲ့ရပြီးတော့အကူအညီပေးရေးအဖွဲ့တွေလည်းအခက်ကြုံခဲ့ရပါတယ်။တောင်ဆူဒန်နိုင်ငံကဒုက္ခသည်တဦးဖြစ်တဲ့ဂျွန်ကမစ်သောမတ်စ်ကအခုလိုပြောပါတယ်
။ဝေညာဂျော်ရဲလာနာကိုလိုကီဘောယ်ဇာဒါကို
ကျွန်တော်တီးနံတွေအားလုံးဆုံရှုံခဲ့ရပါတယ်။ကျွန်တော်ဆိုက်ခဲ့တဲ့ကောက်ပဲတီးနံတွေ
ချန်ထဲမှာဒီအတိုင်းပဲပြစ်ထားခဲ့ရတာပါတချို့က6ကိုမှပြီကျွန်တော်မှဘာမှမရှိတော့ပါဘူးဗျာ
စိုးရတဲ့မိုးကောင်ရေရှားမှုနဲ့စားသုံးကုန်စင်းတို့အစမတန်တက်လာချိန်မှာသီးနှံဖြတ်ပူတံကိုလည်းဒေသတော်ဝန်ကြုံရပြန်ပါတယ်ကညာနိုင်ငံမှာဆိုရင်ပြားမှုစီးကနှစ်ဆနီးပါးအထိတက်သွားပါတယ်ဒီလိုအခြေအနေတွေကြောင့်လဲအရှေ့အာဖရိကဒေသမှာနေထိုင်နေကြသူတွေဟာလာမယ့်2018ခုနှစ်ကျရင်တော့မိုးပုံမှန်ရွာပြီးကောင်းကောင်းမွန်မွန်စိုက်ပျိုးရေးသိမ်းနိုင်ဖို့ညီညီညံ့ညံ့နေထိုင်သွားနိုင်ကြဖို့မျှော်လင့်နေကြပါတယ်ရှင
်မခင်ဖြူထွေးပြောပြခဲ့တာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနှာစင်ကြရပါမယ်မြန်မာပြည်ကလက်နက်ကင်ပြိပခဖြစ်ပွားတဲ့ဒေသတွေနဲ့ပတ်သက်တဲ့အစီရင်ခံစာကြောင်းကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
မပီမာလက်နက်ကင်ပြိပခတ်ဖြစ်ပွားနေတဲ့ဒေသတွေကိုအေရှားဖောင်ဒေးရှင်းသုတေသနအဖွဲ့က2016မှာစစ်တမ်းကောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်လှုပ်ရှားမှုရှိကြောင်း The Contested Areas of Myanmar ဆိုတဲ့စာမျက်နှာ140အစီရင်ခံစာမှာဖော်ပြပါတယ်။မြို့နယ်ပေါင်း330အနက်118မှာအစိုးရကိုဆက်ညင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေပါတယ်။တချို့ဆိုရင်နေပြည်တော်လိုရန်ကုန်လိုနေရာမျိုးနဲ့ကီလိုမီတာ100လောက်သာကွာဝေးတာတွေ့ရပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ပေါင်း20ကျော်ရှိတဲ့အနေနဲ့အပြစ်အခက်ရက်စဲဖို့သဘောတူလက်မှတ်ထိုးထားတာက10ဖွဲ့ရှိပါတယ်။လက်ရှိအစိုးရလက်ထက်မှာနိုင်ငံရေးဆွေးနွေးလို့တိုးတက်မှုရှိပေမဲ့တိုက်ပွဲဖြစ်ပွားနေစေမှုနိုင်ငံရေးစီးပွားရေးပြုပြင်မှုကက်ကဲစေပါတယ်။အစီရင်ခံစာကိုနှစ်ပိုင်းခွဲပြီးတင်ပြထားပါတယ်။အပိုင်းတင်မှာလက်နက်ကင်ပြိပခအခြေအနေကိုသုံးသပ်ပြီးမဖြစ်ပွားတဲ့ဒေသတွေရဲ့လူမှုစီးပွားရေးအခြေအနေနဲ့ကွာခြားပုံနဲ့နိုင်ငံခြားအကူအညီအကြောင်းကိုတင်ပြပါတယ်။အပိုင်းနဲ့မှာနိုင်ငံခြားအကူအညီထောက်ပံ့မှုရဲ့အကျိုးသက်ရောက်မှုကိုရှင်းပြထားပါတယ
်။ဒါကြောင့်လက်နက်ကင်ပြိပခဒေသအကြောင်းအစီရင်ခံစာကို VOA ကနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်။လွတ်လပ်ရေးရစဉ်ကစခဲ့တဲ့ပြည်တွင်းစစ်ဟာအခုအချိန်ထိအရှိန်မသေးသေးပါဘူးမြို့နယ်တရာကျော်ကလူဦးရေ12သန်းကျော်ဟာပြည်တွင်းစစ်တပ်ကိုခံနေရုံဖြစ်ပါတယ်2015နဲ့16မှာမြို့နယ်63ခုမှာတိုက်ပွဲ1000ကျော်ဖြစ်ပွားပါတယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာစစ်ပီးဒုက္ခတွေတသိန်းနီးပါးရှိပါတယ်တေဆုံးသူ600နဲ့ဒဏ်ရာရသူ900ကျော်ရှိပြီးတဝက်နီးပါးဟာအရတားတွေဖြစ်ကြပါတယ်အစိုးရတပ်မှအင်အား2သိန်းခွဲက3သိန်းအထိရှိနိုင်ပြီးအင်အား9000ကျော်တဲ့တိုင်းရင်းသားတပ်ဖွဲ့က9ဖွဲ့ရှိပါတယ်။အစိုးရတပ်လက်အောက်ခံနေကြားဆောင်တပ်ဖွဲ့23ဖွဲ့နဲ့ပြည်သူစစ်15ဖွဲ့ကိုတော့တိုင်းရင်းသားတပ်ဖွဲ့အဖြစ်မသတ်မှတ်ဘူးလို့ဆိုပါတယ
်။နှစ်ပေါင်းများစွာစည်ရေးအရာအဆုံးဖြတ်ပေးနိုင်ဖို့ကြိုးပမ်းလာခဲ့တဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အကြားရေရှည်ငင်းကြိုင်းလုပ်နိုင်မှုအခက်အခဲရှိပါတယ်။စစ်စင်ရေးမလို့ရင်တပီလုံးထိမနိုင်သိမရဖြစ်ကုန်မယ်လို့စစ်တပ်ကယူဆပါတယ်။တိုင်းရင်းသားလက်နက်ကင်ဘက်ကလည်းအစိုးရတပ်ရဲ့ပြည်နေမှုနဲ့လက်ဝကြီးအုပ်မှုကိုစန့်ကျင်တာဟာမှန်တယ်လို့ယူဆပါတယ်။လက်နက်ကင်ဖွဲ့တွေဟာသူတို့ကြီးစိုးရဒေသကိုကိုယ်ပိုင်နေမည်အဖြစ်သတ်မှတ်ပြီးစင်ပြိုင်အုပ်ချုပ်ရေးစနစ်တည်ထောင်ပါတယ်။အစိုးရတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိချုပ်ကိုင်ရဒေသကသဘောဝတရားစတာကိုလည်းအသုံးပြုကြပါတယ်။ကိုယ်ကျော်စီဘွားကသာအဓိကထားကြပါတယ်အစိုးရကဖွဲ့ထားတဲ့နေကြဆောင်တက်နေပြည်သူစစ်ဟာလေကိုကျော်စီဘွားကသာအာရုံပြုပါတယ
်စိစက်ဆွေးနွေးပြီးအပြစ်ခတ်ရယ်ဆဲထားတဲ့နေရာတွေမှာချုပ်ကင်နဲ့နေနမိတ်မတတ်မှတ်ပဲနားလည်မှုနဲ့သွာလာလှုပ်ရှားကြပါတယ်အရှိတောင်ပိုင်းဒေသမှာတိုင်းသားလက်နက်ကင်ရဲ့ခွင့်ပြုချက်ရပြီးမှအစိုးရလုပ်ငန်းကိုလုံနိုင်တာမျိုးရှိပါတယ်အစိုးရအကြောင်းရှိသလိုတိုင်းရင်းသားအကြောင်းတွေလည်းရှိပါတယ်အစိုးရကိုမြေကွန်ဆောင်ရသလိုတိုင်းရင်းသားလက်နက်ကင်ကိုလည်းစက်ကြီးပေးရတာမျိုးလည်းရှိပါတယ်နေဆက်နဲ့နီးလေလေဗဟိုအစိုးရရဲ့ထိရောက်မှုအားနည်းလေလေဖြစ်ပါတယ်ညီညာရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးဟာအပြန်အလှန်အမှီပြုနေတယ်ဆိုပြီးဖွံ့ဖြိုးရေးလုပ်ငန်းကိုနေဆက်ရေးရဝန်ကြီးဌာနကအကောင့်ထည့်ဖော်ပါတယ်လက်နက်ကင်ပြည်ပကဖြစ်ပွားခဲ့တဲ့ဒေသမှာဖွံ့ဖြိုးရေးအထူးစီမံကိန်း24ခုကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းပါတယ
်။ဒါပေမဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထည့်ဖော်ရုံနဲ့ရေရှည်ခံမဲ့ငြိမ်းချမ်းရေးမရနိုင်တာထင်ရှားပါတယ်။စီးပွားရေးအပြောင်းအလဲဖြစ်လာတဲ့အတွက်ပြည်ဆိုင်မှုတင်းမာမှုများလာပြီးပြည်ပကပိုးဖြစ်တာကြောင့် နိုင်ငံရေးအရာဖြည့်ရှင်းနိုင်စွာမရှိတဲ့အခြေအနေရောက်နေပါတယ်။ဖွံ့ဖြိုးရေးစီမံရေးကြောင့်အစိုးရအနေနဲ့အပေါ်စီရတာမျိုးရှိလာပြီးမဲ့ပဋိပက္ခကိုအဆုံးသတ်ပြီးနေဆက်ဒေသတင်းကြီးအောင်မလုပ်နိုင်ပဲဖြစ်နေပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းကန်ထရိုက်ရရှိရေးနဲ့ကုန်သွယ်လမ်းကြောင်းရရှိရေးအတွက်ပဋိပက္ခဖြစ်လာပါတယ်။အစိုးရတက်ကလည်းပို့ပြီးတော့စီးပွားရှာလာပါတယ်။အပြည့်အခရက်စဲပြီးဖွံ့ဖြိုးရေးလုပ်နေတဲ့ပဋိပက္ခပြန်ဖြစ်တဲ့နေရာတွေလည်းရှိလာပါတယ်။အစိုးရတက်လက်အောက်ခံဖြစ်သွားတဲ့တိုင်းရင်းသားလက်နက်ကင်တွေထဲမှာလည်းပဋိပက္ခရှိလာပါတယ်။ဒါကြောင့်အပြည့်အခရက်စဲတာဟာအညံ့ခံတာနဲ့အတူတူဖြစ်ပြီးဖွံ့ဖြိုးရေးဆိုတာဟာဗဟုအစိုးရရဲ့ကိုကြိုးရှာလုပ်ငန်းသာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကင်အချို့ကယူဆလာပါတယ်။စီးပွားရေးပူပေါင်းဆောင်ရွက်ပြီးငြိမ်းချမ်းရေးရယူမဲ့အစိုးရအစီအစဉ်ကိုအယုံအကြည်မရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေရှိကြောင်းလက်နက်ကင်ပဋိပက္ခဒေတာများအပိုင်းတင်မှာဖော်ပြပါတယ်။ရှေ့အပအပိုင်းတင်မှာနိုင်ငံခြားအကူအညီအကြောင်းပြပြပါမယ်ခင်ဗျာ
။ဟူဟောင်ကင်ရဲ့မြန်မာရေးတုံးတက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီရင်ဘာ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပြရတဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက walk walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ the the walk walk the walk ကဒီနေရာမှာ noun နာမ်ဖြစ်သုံးထားပြီးလျှောက်တယ်လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်။စကားပိုက်တစ်ခုရဲ့တရိုက်ဒီဘေကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့။ idiom ဆိုတဲ့သဘိုက်ဒီဘေကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီသုံးဟာ20ရာစု American ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေးရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတက်တက်ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Groby ရဲ့ဥမာကတော့
If political leaders are going to talk the talk they've got to walk the walk too at least get something done
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြသင့်ကြတယ်အနည်းဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ကြည့်ပေးရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် If political leaders are going to talk the talk they've got to walk the walk too at least get something done
ကိုယ်စလေတင်ပြပေးမယ် idiom အသုံးကတော့
walk on a tight rope
ဖြစ်ပါတယ်စာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ a ကတခု tight tight ကတင်းတာ rope rope ကကြိုးဆိုတော့ tight rope ကတင်းနေတဲ့ကြိုးကိုဆိုလိုတာဖြစ်ပါတယ်စကားထုံးရဲ့တိုက်ရိုက်ဒီဘေကတော့တင်းနေတဲ့ကြိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာအသုံးဖြစ်တဲ့ချိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ချိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးရှောက်နေရတာဖြစ်ပါတယ်နည်းနည်းလေးမှအတင်းဆောင်မခံပါဘူးတင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကြာရောက်နိုင်တယ်လို့ဒီ idiom ရဲ့တွဲဝိုက်ဒေဝေကလည်းရှင်းတယ်လို့ဆိုရမှာပါဒုက္ခအကြီးကျယ်ရောက်နိုင်လို့သိတ်သီထားပြီးနေရတဲ့သဘောနေနေလေးမှအမှားမခံတဲ့အခြေအနေမျိုးမှားတာနဲ့ခံရမယ့်အခြေအနေမျိုးတိတ်ကိုစဉ်းစားနေရင်နေရမယ့်သဘောမျိုးဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုသတိထားကင်တူရမယ့်ကိစ္စရပ်တစ်ခုဖြစ်ပါလေအစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေးရပါတယ်။ ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော
့ walk on eggshells
ဖြစ်ပါတယ်စာလုံးပေါင်းက W A L K walk ကလမ်းလျှောက်တာ O N O ညအပေါ်မှာ E G G S H E L L S eggshells ကကျုပ်ခုနေဖြစ်ပြီးစကပိုက်ထုံးရဲ့တိုက်ရိုက်အထိပဲကတော့ကျုပ်ခုနေပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်ကျုပ်ခုနေပေါ်မှာလမ်းလျှောက်ရတယ်ဆိုရင်ကျုပ်ခုဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တွဲဝိုက်အထိပဲကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကိုင်မှုလိုတာအထူးသဖြင့်ကိစ္စရတစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆိုးမိခွက်ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom အသုံးနဲ့ပတ်သက်လို့ George ရိုးပေးတဲ့ဥမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here
လင်းတူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ်ကိစ္စရပ်ပဲဖြစ်ပါလေလို့ကြည့်ပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Raising the topic of same-sex marriage is like walking on eggshells for politicians here
ဒီတင်ပါ English American style ကန္ဓာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကတော့
walk the walkWalk on a tightrope, walk on eggshells.
တို့ဖြစ်ကြပါလေ။နောက်တဲ့ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style English သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်ခုတော့သောတာရှင်တွေတက် Christmas Day Lesson ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့တော့ Susan Boyle နဲ့ Elvis Presley တို့တည်ဆိုထားတဲ့ O Come All Ye Faithful ဆိုတဲ့တေသချင်းလေးကိုရွေးချယ်ထားပါတယ်။နားဆင်ကြကြရအောင်ပါရှင်။Susan Boyle နဲ့ Elvis Presley တို့တည်ဆိုထားတဲ့ O Come All Ye Faithful ဆိုတဲ့သချင်းကိုနားဆင်ကြကြရပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုအောင်လွင်ဦးစီစဉ်ပြီးတော့မဆုမော်နဲ့အတူထုတ်လွှင့်ပေးထားတာကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်ဒီ2019ခုနှစ်ကုန်ဆုံးကနေမှပဲမြန်မာသတင်းသမား2ယောက်အဖမ်းခံရတဲ့သတင်းလည်းထွက်လာခဲ့ပါတယ်ဒီမကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအတဲကျတဲ့စိန်ခေါ်မှုတွေဘာတွေကြုံခဲ့ရပါသလဲတိုင်းပြည်တစ်ခုမှာဒီအရေးကြီးတဲ့မန္တလေးတစ်ခုဖြစ်နိုင်ငံတကာလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးလွတ်တက်လာဖို့ဆိုရင်ဘလို့လိုအပ်ချက်တွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးတော့စီစဉ်ထားပါတယ်အခုတော့ပါဝင်ဆွေးနွေးမဲ့ဟိုပုဂ္ဂိုလ်လေးလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားလေးကိုအရင်ရေဝီယာတုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်ဆိုတော့ဒီနှစ်ထဲမှာကျွန်တော်ပြန်ပြီးတုံးသက်မယ်ဆိုလို့ရှိရင်ဒီမီဒီယာတွေဖွံ့ဖြိုးမှုတွေလွတ်လပ်ခွင့်တွေမှာတိုးရေဝီယာအပြင်တိုးတက်လာသလားဆက်ရုပ်သွားသလားဘယ်လိုများတုံးသက်နိုင်မလဲဆရာ
အဲတိုးတက်လာတာမတွေ့ရဘူးဗျအခုနောက်ပိုင်းဖြစ်စဉ်တွေတစ်ခုပြီးတစ်ခုကြည့်ရင်တော့ဆုံးယူလာတယ်လို့တော့ကျွန်တော်ကတော့မြင်တယ်ဥပမာရခိုင်ကိစ္စသတင်းယူရေးကိစ္စဆိုရင်ရခိုင်မှာလူလာသွားပြီးတော့မှသတင်းယူလို့မရတဲ့အပြင်ကိုအဲ့ဒီမှာသွားတဲ့နိုင်ငံသားသတင်းဌာနတွေအနောက်ချက်ခံရတာတွေလည်းအများကြီးရှိတယ်အခုနောက်ဆုံးဆိုရင်ဒီရခိုင်ဒေသသတင်းရယူနဲ့ဆက်ဆက်တာပေါ့နော်သတင်းနောက်နှစ်ယောက်ဒါအဖမ်းခံရတယ်ဆိုတဲ့ကိစ္စမျိုးတွေအထူးကိုဖြစ်လာတယ်လေအဲ့ဒီမတိုင်ခင်တော့လည်းဒီပြည်တော်မှာစစ်တော်ကိုဒရုန်းရိုက်ဖို့စစ်တင်မှုပြင်ဆင်နေတဲ့ဒါနိုင်ငံရာသတင်းတော့တွေနဲ့ဒါပြည်တွင်းကကျွန်တော်တို့ဒီစကပြံပေါ့အဲ့ဒါတွေကိုလည်းဖန်ဆီးထားတာရှိတယ်ထောင်လောက်ချလာချလိုက်ပြီအဲ့လိုမျိုးနဲ့တခြားသောဥပဒေရောင်းဆိုင်ရလည်းရှိတာပေါ့ဥပဒေလုတ်ပေးရမယ့်ဟာတွေလုတ်မပေးတာတွေအများကြီးရှိပါတယ်အဲ့ဒီအကုန်လုံးချုပ်ငုံတိုးတက်ကြည့်လိုက်ရင်တော့တိုးတက်မလာဘူးဆွတ်ယူသွားတယ်လို့တော့ထင်ပါတယ်ဗျာ
โอเคကျေးဇူးပါကျွန်တော်နောက်တူကတော့ဒီလူခွေလှူရှာတဲ့ရှင်းနေဦးတင်းတန်းဦးပါဆရာဦးတင်းတန်းဦးအနေနဲ့ရောဒီပေါ်လေဟိုဟိုမြန်မာနိုင်ငံမှာထိတွေ့နေရမယ့်ပေါ်လေလမ်းမီတလောက်တုံးတက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်အခြေအနေက2019ခုနှစ်ထဲမှာဘယ်လိုများတွေ့ခဲ့ရလဲခင်ဗျာ
ဟိုတိုးလာတာပါကျွန်တော်ဥစည်းအောင်ပြောတာကိုထောက်ခံနေတာဟိုကကျွန်တော်ကသတင်းကမလွတ်လပ်တဲ့အပြင်လွတ်လပ်မှုလွတ်လပ်သတင်းယူခွင့်မရှိတဲ့အပြင်ဟိုယူဖို့ကြိုးစားလို့ရတဲ့နေရာယူတာကိုလည်းဟိုဖန်ဆီးခံရတာတို့ထုတ်သိမ်းခံရတာစတဲ့အခြေအနေတွေပေါ်လာတော့ချုပ်ပြောရင်တော့နောက်ဆက်မှာအခြေအနေတော်တော်ဆိုးလာတယ်ပြောရမယ်ကဆက်ဆက်ကယူကြတော့မကွာမလုပ်နိုင်ဘူးပေါ့နော်ယူမယုတ်သိမ်းနိုင်ဘူးကျင်းတဲ့အနေအထားပဲရောက်လာတယ်။ပူတော်မှတရားဆိုလို့လွယ်သွားတဲ့အနေအထားမျိုးဖြစ်လာတယ်။အဲ့ဒါပြန်သတိပြုရပြင်းနေလို့ကိုယ်ဖြင်းခံတာလို့ကျွန်တော်ဆက်ပါတယ်ဗျာ။
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူကတော့ဒီလူငယ်နဲ့လူမှုသာသနာဖော်ဆောင်ရေးစင်တာကိုသက်ဆိုဝင်ဖြစ်ပါတယ်ကိုသက်ဆိုဝင်ရဲ့သဘောထားကိုခင်ဗျာကျွန်တော်တို့2019ကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်မီဒီယာတွေဖွံ့ဖြိုးမှုလွတ်လပ်ခွင့်တွေမှာဟိုဘလို့အခြေအနေတွေတွေ့ရလဲတိုးတက်လာတာတွေ့ရလားဆက်ရုပ်သွားတာတွေ့ရလား
အဲကျွန်တော်ဒီမီဒီယာဖွံ့ဖြိုးမှုကတော့ဒီဆိုးကြွားလေးကိုကျွန်တော်ပြောပါပါလိမ့်မယ်ဒီကျွန်တော်တို့အနေနဲ့ဒီတက်မှတ်ထားတဲ့စံနှုန်းလေးတွေကတကယ်ဒီဖွံ့ဖြိုးမှုကိုကြည့်ကြရမျိုးပေါ့ဒီမီဒီယာမှာတက်ရတဲ့ကိစ္စတွေဟာမျိုးဆိုတော့ဒီတော့ဒီလိုဒီပန်နတီကမျိုးအခုခုဖြစ်တယ်ဒီဒီလာဘယ်နဲ့မှာအော်ဒီဖြစ်တယ်အခုကိုယ်ကလည်းလို့ဖြစ်တယ်ဘယ်နည်းပါးမှလို့ဆိုရင်ကိုယ်ကမျိုးကလေးဖြစ်ရလိမ့်မယ်အဲဒါလို့ရလို့ဒီမှာဖြစ်ဖြစ်တက်မှတ်မျိုးဆိုဒီနေ့ကဒီတော့ဒီကဘာပို့ပြီးတော့ဒီတရင်းလုံးနဲ့ဖွင့်တော့ကျွန်တော်ဒီဖို့ရအနေစားလို့လည်းပြောရတယ်။ခေါ်လို့ရကလည်းဒီတရင်းကြီးကဒီဟိုအဒီမီလာကတော့ဖြစ်နေပြီးဟိုကတော့ကြည့်ရဦးဒီကမတက်ကြီးကလည်းဟာပြီးဒါကိုဖြစ်ကြတယ်။ဒါပေမဲ့ကျွန်တော်ကခောက်ဒီကိုတက်တာမျိုးရှိတယ်။ဒါကိုဒါကြောင့်မလို့အခုကဒီဘုတ်ဒီလိုနဲ့တရင်းကြီးရတယ်လို့ဒီဟိုပြောမလို့ချင်တာလို့လည်းဒီလိုရတာဒါမျိုးတော့ကြာကြာလေးနဲ့လာဆောင်လို့ကျွန်တော်ဆွေးနွေးလာမျိုးရှိတယ်။ဒါတော့ဒီတရင်းလုံးကိုဖန်တီးရတယ်ပြည်ပြည်ရတယ်ကဒါဒီလိုခုရှိနေတဲ့ကြောင့်လည်းဒါကိုဖန်တီးပြည်ပြည်ရတာ ဒီကနေ့တော့ဒီမီဒီယာတွေကိုကိုယ်ကဆက်ပြောနေဖြစ်ပါလိမ့်မယ်။ဒါကငါတို့ဆက်ဆံမှုတွေကိုဒီလိုနေကြရတယ်။ဒီကိုယ်တိုင်ကတော့သူမတိုက်ကြဘူးကြလို့ရတယ်။အဲဒါကလည်းမလားဆိုရဲသူတို့ကတော့ဒီကနေ့တော့ဒီမီဒီယာတွေကမီဒီယာတွေခါကြတယ်မတိုက်ခနဲ့တွေခါကြလို့ရှိတယ်။ဒီကိုယ်ကိုထုတ်လိုက်ဖြစ်ကြလို့ရှိတယ်။ပုံပြီးတော့ကျွန်တော်တို့ပေါင်ကျင်းတော့မီဒီယာချက်ပါသိကြည့်တယ်။အဲ့ဒီအထူးကြောင့်ပဲဖြစ်နေတယ်ကျွန်တော်ဆက်ခွင့်ရတော့ဒီတင်းလက်ခွင့်ပတ်သက်ပြီးအများကြီးဖြစ်ပါကြတယ်ရှိတယ်လို့ကျွန်တော်ပြောရမှာပါပဲ။
โอเคจิซูบาကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရောက်နေပါတယ်ကိုတီးလည်မှုဖြစ်ပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကဒီတရင်တော့ဖမ်းတဲ့ကိစ္စကနော်သူဘူးကြောင်မတော်မှာဖြစ်တဲ့ကိစ္စကနော်ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကနော်သူတို့အားလုံးကသူတို့မတရားလုပ်ထားတာပဲကျွန်တော်တွေ့ရတယ်ကသူတို့ပြောတာဆိုတာကတစ်ဖက်သားဆွတ်ဆွဲတယ်ဖက်သားဆွတ်ဆွဲတယ်လောက်တာကတော့ကြောင်းရံဖြစ်နေတယ်ကျွန်တော်မြင်တယ်ခင်ဗျာပါချက်လဲဆိုရင်တော့အခုတရင်တော့တွေရောမွေးနေအောင်သူတို့ကအရင်တားဆီးရတယ်တားဆီးမှသူတို့ဝင်လာတာဖြစ်ပါတယ်အခုလည်းတော့တရင်တော့ထပ်ဖမ်းတဲ့ကိစ္စကတော့နောက်ကိုရတော့ကျိုးကန်တဲ့လူကအတားမှကြီးမားတဲ့ခေါင်းဆောင်ဖြစ်တယ်ဆိုတော့ကျွန်တော်ယုံကြည်တာရှိပါတယ်ခင်ဗျာ
โอเคကိုသီးလည်းမူကြီးချေစုပါဆိုတော့သူကျွန်တော်ဆရာဦးစီသူအောင်မြင်းကိုပြန်မေးချင်ပါတယ်ဆက်စောဆရာလည်းအဲ့ကိစ္စကိုနည်းနည်းအရေးမို့ဟိုအစာပိုင်းမှာထည့်ပြောသွားတာရှိပါတယ်တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဟို rights to information နောက် access to information လို့ဒီလိုသတင်းရယူနိုင်တဲ့အခွင့်အလမ်းက internet နည်းတယ်ဆိုပြီးတော့မကြာခဏထောက်ပြခံရလေးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေရောပြီးခဲ့တဲ့နှစ်အတွင်းထဲမှာဟိုပိုဆိုးလာသလားဟိုအရင်ပုံစံတိုင်းရှိမြဲရှိနေသလားဒီအခြေအနေကိုမောနိုင်ရှင်ကြည့်မယ်ဆိုရင်2019ခုနှစ်တည်းမှာဘယ်လိုတွေ့ခဲ့ရလဲဆရာ
အဲအရင်တုန်းကအချိန်တွေထက်တော့မှဟိုပိုဆိုးလာတယ်ရခိုင်ကိစ္စဖြစ်တဲ့အခါမှာဟိုတမယိုးကြအဖြစ်ကျွန်တော်တို့ကပုံမှန်ပြည်ရင်းပတင်းတောက်တွေအဲ့ဒီဘက်ကိုသွားမယ်ဆိုရင်လည်းတချို့သောနေရာတွေမှာကင်မရာထုတ်လိုက်တာနဲ့ပတင်းတောက်ဆိုတာနဲ့ရံပြုတ်ခံရတဲ့အချိန်မျိုးတွေရှိတယ်နောက်နိုင်ငံသားကပတင်းလာရွေးလူတွေဆိုရင်လည်းတရားဝင်ဒါအစိုးရကိုအပြစ်ပေးအကြောင်းကြားပြီးတော့မှအသွားလာကြတောင်မှအဲ့လိုရပ်ပြုခံရတယ်ရှိတယ်အဲ့လိုအနေအထားမျိုးမှာတက်ဆိုင်ရာအဲ့ဒီမှာရဲတပ်ဖွဲ့ဝင်တွေတာဝန်ရှိတဲ့လူတွေကဟိုအကာအကွယ်ပေးတော့ပေးပါရဲ့ဒါပေမဲ့သတင်းရယူရေးကိုဆက်ပြီးတော့မလုပ်ခိုင်းဘဲနဲ့သူတို့ report တွေပါတင်တဲ့ခါမှာလည်းဟိုမမှန်မကန်သတင်းတွေ report တွေတင်တာတွေပဲရှိတယ်အဲ့လိုတွေအဲ့ဒီမှာပြဿနာတွေအများကြီးရှိတယ်ပြီးတော့မှဥပဒေကြောင်းအရပြောရမယ်ဆိုရင်လည်းတကယ်တော့ဟိုသတင်းပြည်ပိုင်ဝင်ဥပဒေဆိုတဲ့ကိစ္စကဒါသမ္မတဦးသိန်းစိန်လက်ထက်ကလေးကဟိုတင်ပြနိုင်မှုဥပဒေလုံခြုံမှုဆိုပြီးတော့အမှအချင်းချင်းဆွေးနွေးရတာရှိတယ်။ဒါပေမဲ့ဒီဒေါ်ဆန်းစုကြည်အစိုးရတက်လာပြီးတော့ဒါဆရာဦးဖေမြင့်တို့ဟိုပြန်ကြိုင်ဝန်ကြီးတာဝန်ယူပြီးတဲ့နောက်မှာဒီကြောင့်ဘာမှလည်းမကြားတော့မကြားတဲ့အပြင်ကိုဝန်ကြီးဌာနအပြည်ပြည်ကလည်းတကယ်ဆိုရင်ဒီဟိုအဂရီလိုက်စားမှုတွေကိုလုပ်ဖို့ကိုယ်နဲ့မြင်သာမှုရှိဖို့ဆိုရင်ဒီပြည်အချက်လက်ဆိုတာသတင်းတော့ကမေးမှမဟုတ်ပါဘူးထုတ်ပြန်ပေးရမှာလည်းအများကြီးရှိတယ်။ဒါပေမဲ့ဒီဟာတွေလည်းထုတ်ပြန်တာမရှိဘူး။နောက်ကတော့လည်းတရေချက်လက်ပြည်တိုင်ဝန်ဆိုင်ရာဥပဒေကိုလည်းအတည်ပြုပေးတာမရှိဘူးမရှိတော့အခုလက်တွေ့ကျွန်တော်တို့တရေယူတဲ့အခါမှာဘာတွေဖြစ်နေကြလဲဆိုရင်အောက်ခြေရဲဌာနတွေကအစတာကမှလူလက်မှုတစ်ခုဖြစ်သွားတယ်တကယ်ပဲဖြစ်သွားတယ်ဒီဥစ္စာအထောက်အထားတွေဓာတ်ပုံတွေအကုန်လုံးထွက်လာပြီအဲ့ဒီဥစ္စာကိုရဲစခန်းသမ်းမိလိုက်ရဲအကျွန်တော်တို့ကိုဒါလေးဖြစ်တာလေးကိုပဲအတည်ပြုပေးပါဆိုရင်ဒီလောက်တောင်မှမဖြေဘူးပြီးတော့မှဟိုတယောက်ကိုလွှဲချတာတွေရှိတယ်ဒီတယောက်ကိုလွှဲချတာတွေရှိတယ်အဲ့တော့ဒီနေရာမှာသူတို့အနေနဲ့လည်းရှင်းတယ်ဒီသက်ဆိုင်ရာဟိုရဲစခန်းစာဝန်ရှိသူအဖြစ်အပျက်အကုန်လုံးကသူတို့မဖြေလဲဘာမှမဖြေဘူးသူတို့အရေးကြီးတာလည်းမရှိဘူးအဲ့ဒီခါကျတော့ကျန်တဲ့လူတွေကတည်းဟိုဘာလဲရယူခွင့်ကပိတ်ဆို့ထားတယ်လို့တောင်ဖြစ်နေတယ်အဲ့လိုရှိလို့အခြေအနေဆိုးနေတာကိုကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးစီဆောင်မြင်ထောက်ပြသွားလို့ပြောလို့ဒီဟိုသူတည်င်းသိရှိပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့ဟိုကျွန်တော်ဆရာဟိုဦးသိန်းတန်းဦးသဘောထားကိုသိချင်ပါတယ်ကျွန်တော်တို့ဒါဥပဒေတရားအဖြစ်နဲ့ဒီအများပြည်သူသိရှိခွင့်ဟိုတရင် information ရယူပိုင်ခွင့်ပေးနိုင်မှုအတွက်မှာဥပဒေရေးရာဘလို့ခက်ခဲနေရှိနေလို့ဒီကိစ္စဥပဒေကြောင်းအရဟိုအာမခံမပေးနိုင်ရတာလဲဆရာ
ကျွန်တော်မြင်တာတော့ဗျာတကယ်တော့ဟိုဒါတွေဥပဒေလုံးပြီးမှကိုပို့ဘူးဗျာ UDH လို့ခေါ်တဲ့ Universal လူ့ခွင့်ရေးကြီးညာကရမ်းကပါပါတဲ့အချက်ပြီးပဲဗျာအဲ့ဒီပါပါတဲ့ဒီလို့ freedom of expression နဲ့ဆက်ဆက်နေတဲ့အပိုင်းမျိုးပေါ့နော်ဟိုအဲ့ဒါတွေကိုမပေးနိုင်ဘူးတစ်ဖက်ကလည်းဘာဖြစ်တယ်ဆိုကျွန်တော်တွေ့တော့ဒီလိုအဆိုးရအဖွဲ့ကကြောင်းလာတော့တာဗျာဝင်ကြီးတော့ကြောင်းလာ ਉਹ ကျန်တဲ့ဟိုဒီအငြင်းတွင်းဝင်တဲ့ညွန်ချုပ်ကိုညွန်မှုကအရင်လူကောင်းနေတယ်အဲ့တော့သူတို့ကဟိုအရင်တုန်းကအတိုင်းနဲ့ဆက်လက်ပြီးတော့ကျင့်သုံးနေတယ်ကိုလူတွေကလည်းအဲ့ဒါဒီလူတွေကိုကောင်းကောင်းကိုမကိုက်တွဲကိုက်တွဲနိုင်လို့မရဘူးတော့အခက်ခင်းကတော့ဒါဟိုဟောပေါ့ဗျာဝီရပေါ့ဗျာစိတ်ဆန္ဒပေါ့နော်ဟိုဒီဟာကိုပြီးကျင်နေဆိုတော့လွတ်လပ်ခွင့်ပေးရမယ်ပြီးကျင်နေဆိုတော့အသိပေါ့နော်ကွန်မစ်တင်ပေါ့အဲ့ဒါရှိဖို့လိုတာဗျာအခုကတော့ကျွန်တော်တို့လည်းအဲ့ဒါရှိဖို့မပေါ်ဘူး ဟိုဘာလို့ကျွန်တော်ကိုနာကိုဆက်ဆက်ဒီပြောရလို့ရှင်ရကန်ကိစ္စမှာလည်းတရင်သမားတွေပိတ်တာဘယ်သူမှမလာဘူးဒါတွေကကျွန်တော်တို့အကျိုးမရှိတဲ့နဲ့ဒုက္ခရောက်လာတာကြီးပဲဟိုနိုင်ငံကလည်းဖိတ်ပြီးစီနေအကုန်လုံးတိုက်ခိုက်ပြီးတော့တို့ကတို့ရအောင်လုပ်တော့တာကိုကသာအားလုံးကိုဝုန်းဝုန်းပေးခဲ့လို့ရှိရင်ဒါအခြေအနေပြောဖြစ်တာပေါ့ဗျာအဲ့ဒီပေါ်မှာအစိုးရကြီးပြီးတော့ပုံပိတ်လာပြီးတော့ဒီလိုတရင်လက်ခွင့်ဥရီမျိုးပြုလုပ်ဖို့စိတ်ကူးတောင်ရှိဖို့မပေါ်ဘူးလို့ကျွန်တော်ထင်တယ်ဗျာ
โอเคเจซูပါဆိုတော့ဒီတကယ်တော့ဒီဒီမိုကရေစီနိုင်ငံနေမှာတော့သတင်းမီဒီယာတွေကနိုင်ငံရဲ့မန္တန်တစ်ခုဆိုပြီးသဘောထားကြပါတယ်ဆိုတော့မြန်မာနိုင်ငံမှာအရင်စစ်ဆေးရလက်ထက်တုံးကတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟိုအားမပေးဘူးဆိုတော့ဒါကတော့ရှင်းတဲ့ကိစ္စပါဆိုတော့ဒါပေမဲ့အခုအရသာဆိုးကလည်းမဟုတ်တော့ဘူးဆိုတော့ဒီသဘောထားတွေရောဟိုပြောင်းလာတဲ့လက္ခဏာမျိုးတွေရောမတွေ့ဘူးလားဆရာဦးတင်တန်း
ကျွန်တော်ကပြောရတယ်ဗျာဒီအရင်စစ်ဆေးရလက်ထက်တုံးကဒီပေါ့နော်ကျွန်တော်တို့ဒီသတင်းမီဒီယာတို့ရက်ကောက်ကိုဒီစီးရသူလူကျန်သူလူသဘောထားရတာအရှင်းပါတယ်။ဒါပေမဲ့အခုကျွန်တော်တို့ဒီလူမှုဆိုတာတက်လာတဲ့အပေါ်မှာကျန်သူလူတို့ရဲ့သဘောမထားတော့ဘူး။ဒါပေမဲ့မိတ်ဆွေလူတွေမြင်ပုံမရဘူး။အဲ့ဒီလိုကျွန်တော်ပြောရတော့မလို့ဖြစ်နေပြီ။အခုလက်ရှိအနေထားရတော့လေ။
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်ကိုသက်ဆူဝင်သဘောထားလည်းသိချင်ပါတယ်ကိုသက်ဆူဝင်ဆိုတော့ကျွန်တော်ဒီအခုအရသာအစိုးရတက်လာတယ်ဆိုရင်ပဲဒီသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာအပေါ်လေဟိုသဘောထားတွေကဟိုအရင်စစ်ဆိုးရနဲ့ဟိုကွာခြားချက်မရှိတဲ့အနေအထားမျိုးတွေမြင်နေရလား
ဘာမှတော့တကယ်မကွာနေဘူးကျွန်တော်ဒီရေဘက်ပေါ်ကြီးဆိုပြီးရှင်းနေတာဟုတ်ဒီမျိုးရလည်းကိုရောဒီတိုင်းလည်းကိုကျွန်တော်ဖတ်တယ်တောက်ထူလာပြီးပြောထူလာပြီးခါစီတော့ဒီ online ပေါ်မှာလည်းဒီဖြစ်နေတဲ့ကနေမျိုးကကျွန်တော်တို့ full out two side ဖြစ်ကိုကျွန်တော်ဖိနေတာမျိုးရှိတယ်။ဒါနဲ့ဒီ online နဲ့ပတ်သက်လို့ကျွန်တော်ဒီတက်တာရေး solution နဲ့ဒီကြောက်ရွံ့တာမျိုးဟာကို free မဖြစ်နေတာမျိုးဒီတူဝဲတာမျိုးရှိတယ်။အဲ့လိုဆိုဒီ gaming media တခုလည်းဖြစ်တာမျိုးရှိတယ်။ဒါမျိုးတူဝဲတာမျိုးရှိတယ်။အဲ့ဒီ gaming media ကိုကျွန်တော်ဒီလိုပြောလို့ဒီရန်သူများတို့တကယ်လက်ခံတာတော့မဟုတ်ဒီမိတ်ဆွေမျိုးတွေလည်းနေတာတော့တမတမျိုးဆက်လို့ဘယ်လိုလုပ်ရမလဲဆိုတော့ကျွန်တော်တို့ရှင်းနေပြီလေအောင်ဒါပေမဲ့တကယ်ဖြစ်နေတဲ့ကနဒီသတင်းမီဒီယာကြီးကဒီကျွန်တော်တို့ဒီတိုင်းပြည်ပါတွေကိုယူပါတယ်ဆက်နေတာဖြစ်နေတာလည်းမျိုးလို့မရဘူးကျွန်တော်တို့ဒီအခိုင်အတန့်အမှားဆိုလို့ကြီးကြီးလေးဖြစ်ဒီမီဒီယာရဲ့ဆွဲသွားတဲ့နောက်ကိုဒီဖြည်းဖြည်းကိုတော့ပါသွားရဲဆိုတော့ကျွန်တော်တွေ့ကြည့်ရတယ်အဲ့တော့ဖြူရတော့လာလို့တော့ဒီဖြည်းဖြည်းမီဒီယာရဲ့အခြေအနေရှိတဲ့ဘက်ကလည်းဖြည်းဖြည်းလိုက်ပါကပေးဆရာကြီးမှဒီခိုင်ကြတာမှကြီးလို့ရှိရင်ဒီဖြစ်ဖြစ်ဖြစ်ချင်းမှာကျွန်တော်တို့ဒီမီဒီယာရနေပြီးတော့ဒါဟိုတလို့ဖုတ်ရမီဒီယာနေစားပါတော့အပင်မီဒီယာတွေကိုကြီးရတာဆိုပုံမျိုးတွေ့ခါကြတော့ဒီဒီ channel ဒီဒီမှာရှိမီဒီယာတွေအဲ့ဒီပုံမျိုးကိုဖျက်ဖြုတ်ပြီးတော့ကျန်ရပြီးကြီးရမျိုးဖြစ်တယ်အဲ့တော့ဒီမီဒီယာရှိမှာတော့မီဒီယာတွေကဒီလိုရောဥပောက်ခေါ်ရတယ်မီဒီယာကဘာလို့ဒီပုံမျိုးမီဒီယာလာကြီးရတာလဲဆိုတော့ဒီပုံမျိုးပြောရမျိုးဖြစ်ဖြစ်တယ်ဒါဆိုတော့ဒီမီဒီယာရဲ့အခိုင်အတန့်ကအရေးကြီးပါတယ်အဲ့ဒါရူပါတော့ကဒီအရေးဘာကျေးဇူးပြုလို့ကျွန်တော်တို့ဒီပုံမလို့တော့မရှိဘူးလို့ဆိုတာတက်ကြတာပုံကြီးလို့ရှိလို့ပြဆူရကဒီလိုသူပြီးတဲ့ဒီဟောမီလေးကိုယူမှမျိုးရတာလို့ဆိုကျွန်တော်ဒီမီဒီယာကိုမှတ်ချက်ပြတော်လိမ့်မယ်အဲ့တော့အဲ့လိုဖြစ်ပြီးဆိုတော့ဒီဘက်မှာကျွန်တော်ဒီဖြတ်ပြီးတော့ဒီဥပဒေကိုခတ်နေတာပေါ့တော့ဆူရပြတ်ပြီးကျွန်တော်တကယ်ကလက်ရှိဖော်ပြချက်ကဒီမီဒီယာရတဲ့ကိစ္စကိုပြောလို့ရတယ်ဒီမီဒီယာနေဒီကိုကိုယ်ဒီနေခရင်းချက်လက်ကိုဆူရမှုတယ်လို့ဆိုတာရှိမှုလို့အဲ့ဒါမျိုးတွေကဆူရတွေရေဆူရပြီးတော့ဖြူနဲ့ဆူရနဲ့ကြားရတော့ဘယ်လိုဒီဟိုအဝတ်တင်းချက်တဲ့ပြည်တွေဒီဟိုဆနစ်တို့ရနေရလို့ဒီဆောင်ပေးဆောင်ပြုလို့စေနာတွေကဒီဟိုစေနာကြတာမျိုးဟိုအလုပ်တွေလည်းဒါပေမဲ့ခုကမီဒီယာကဆိုအဲ့လိုတဖြစ်နေတဲ့အခါကျတော့ကျွန်တော်ဒီတခြားသောနည်းလမ်းတွေဖြစ်တဲ့ဒီဖိုးရနဲ့ပြည်တွေတောင်းရကြည့်တူပြီးတော့ information ယူရတာမျိုးကိုကျွန်တော်လုပ်လို့မရတဲ့အခါဒီ fake ပဲဒီမှာကျွန်တော်တို့ဒီတခြားနိုင်ငံတွေမှာဆိုလို့ရှိရင်အဖိုးရရဲ့လုပ်နေတဲ့ဒီအချက်လက်တွေအကုန်လုံးဒီတုံးတဲ့ budget တွေလုပ်နေအချက်လက်တွေအကုန်လုံးမီဒီယာတွေကတော့ဒီပြည်သူတွေကဘယ်လိုမျိုးစိတ်ကြည်ချင်တော့တော်ပြီးယူပါလို့ဆိုပြီးကျွန်တော်ဒီမှာအဲ့တဲ့နိုင်ငံမှာရှိတယ်။ဒါကြောင့်ကျွန်တော်ဒီမှာရုပ်ခုဆိုတာမျိုးကတကယ်တမ်းအရှိန်ကိုဖတ်သွားမယ်ဆိုတာမသွားပဲတက်ပြီးတော့ဒီပြည်သူကြောင့်ကြီးကမသွားပဲတက်ပြီးတော့နောက်ကိုပြန်လာနေတဲ့ပုံစံမျိုးမှာရှိတယ်လို့မြင်လို့ရပါတယ်ခင
်ဗျ။ Okay ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးဝက်တွေကို email တွေပို့ပြီးကိုဆွေးနွေးထားတဲ့ပုံကိုဒီချိုလဲရှိနေပါတယ်အဲ့တော့အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာကိုကိုရန်နဲ့ဖတ်ပြပေးပါအောင်ခင်ဗျအ
ိုချိုရဲ့အာနာတပိုင်းတစားနဲ့ရခိုင်ရေးကိုခက်ခက်ခဲခဲဖြည့်ရှင်းနေရတဲ့အချိန်ရိုက်တာသတင်းတော်နှစ်ဦးကသတင်းရယူုံသာမကချိုးဝက်စာရန်စာတန်းတွေကိုပါရယူခဲ့တဲ့အတွက်ဘေးသူကိုရောစီးယုံရယူသူကိုပါဖမ်းဆီးတာအစိုးရမှအပြစ်မရှိဘူးလို့ယူဆမိပါတယ်မီဒီယာလွတ်လပ်ခွင့်ဟာတိုင်းပြည်ပြည်ပင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာသတင်းအမှောင်လောကတွေကဖြတ်တန်းလာခဲ့ရတဲ့အစိုးရအနေနဲ့ပိုတိတယ်ဆိုတာတန်ဆရာဖြစ်စရာမရှိပါဘူးသို့တော်သတင်းမီဒီယာသမားတွေကအစိုးရကသတိကြီးကြီးထားပြီးတွားနေတဲ့ မျိုးသားပြန်လည်တင်းမြတ်ရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးတွေအကြောင်းလစ်လျူရှုပြီးမိမိတို့သတင်းရယူဖော်ပြရေးလောက်ကိုသာဆန္ဒစောင့်နေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်ကျွန်တော်တို့ပြည်သူတွေအနေနဲ့သတင်းလွတ်လပ်ခွင့်ကိုကြိုးဆိုပေမဲ့သတင်းဌာနအားလုံးအပေါ်မှာတော့ယုံကြည်မှုမရှိပါဘာကြောင့်လဲဆိုရင်တချို့ပြည်ပသတင်းဌာနတွေဟာနိုင်ငံမဲ့ဘင်္ဂါလီအကြောင်းရေးသားထုတ်လွှင့်ချက်တွေဟာသတင်းအနေနဲ့မဟုတ်တော့ပဲသက်ဆိုင်ရာနိုင်ငံအစိုးရတွေအကြိုက်ဝါဒဖြန့်ချီရေးသဘောတက်ရောက်နေလို့ပါပဲဥပမာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမြန်မာမိသားစုတွေကအမေစုမိန်ကွန်ထောက်ခံပွဲလုပ်ကြပါတယ်သတင်းရေးသားထုတ်လွှင့်တဲ့အခါဘင်္ဂါလီပုံတွေနဲ့ထုတ်လွှင့်ကြပါတယ်မြန်မာတွေကဘင်္ဂါလီတွေကိုထောက်ခံနေသရောင်ကန့်ကွက်နေသရောင်ထုတ်လွှင့်ချက်တွေဟာအထင်ရှားပါပဲအလားတူထုတ်လွှင့်ချက်ကြီးတွေအများကြီးရှိပါတယ်နောက်ဆုံးပြောရရင်သတင်းလွတ်လပ်ခွင့်အပြည့်အဝရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုနိုင်ငံတော်အဆင့်ရှိုးဝတ်စာရွက်စာတမ်းတွေကိုရယူခဲ့သူကိုရောပေးတဲ့သူကိုပါအရေးယူတာမမှားဘူးလို့ယူဆမိပါတယ်ဗျာ
ဒါတော့ဒီအမေရိကန်ပြည်သူကမောင်းတသနာပေးစာပါသူကတော့ဒီဖန်စီခံရတဲ့ကိစ္စမှာသတင်းတောက်တွေဘက်ကလွန်နေဆိုတဲ့အမြင်မျိုးရှိပါတယ်ဆိုတော့ဒီသတင်းသမားတွေအနေနဲ့လိုက်နာရမယ့်ချင်းဝတ်တွေပြက်ကွက်ခဲ့သလားမပြက်ကွက်ခဲ့သလားဆိုတော့ဒီတရားရုံးတင်စစ်ဆေးတဲ့အခါမှာပိုပြီးရှင်းရှင်းလင်းလင်းသိလာလိမ့်မယ်လို့လည်းထင်ပါတယ်တခုရှိတာတော့ဒီနေရာမှာသတင်းသမားတွေဘက်ကရောလိုအပ်ချက်တွေရှိနေသလားဆိုတာဟိုစဉ်းစားမိပါတယ်ဘာကြောင့်လဲဆိုတော့ဒီဝန်ကြီးတယောက်ကိုမေးခွန်းနဲ့မေးပြီးတော့မှသတင်းတောက်ကဆရာဘသူလဲဘာတာဝန်ယူထားလဲဆိုပြီးတော့မေးခဲ့တာမျိုးတွေနောက်မကြသေးခင်တော့လည်းဒီတဲ့ဘုံမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲခဲ့တယ်ဆိုပြီးပြဿနာပေါ်ခဲ့တာမျိုးတွေဆိုတော့ဒီလိုကိစ္စတွေကိုထောက်ပြပြီးတော့သတင်းမီဒီယာတွေဘုံမှာအထင်သေးအမြင်သေးသဘောထားတွေလည်းရှိပါတယ်ဆိုတော့ဆရာဦးစီတော်မြင့်ဒီသတင်းသမားတွေဘက်ကရောဒီစင်ကျင်မှုပဲဖြစ်ဖြစ်လိုက်နာဖို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့တွေအားနည်းနေသလားဆရာ
အဲအဲ့ဒီဆရာကျွန်တော်နှစ်ခုနှစ်ပိုင်းပြပြမယ်ကျွန်တော်တို့ကအဲ့ဒီမောင်ဒသနာဆိုတာပြောတာနဲ့အခုကိစ္စပေါ့နော်ဟုတ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာဒီလိုငါလုပ်နေတာကမြန်မာနိုင်ငံသားတွေလုပ်နေကြတာလေနောက်ပိုင်းဒီလုပ်ငန်းတွေကိုလူငယ်တွေဝင်လာကြတယ်အဲ့တော့ကျွန်တော်တို့ဒီကသတင်းမီဒီယာဖွံ့ဖြိုးမှုကိုအရင်ကြည့်ဖို့လိုပါလိမ့်မယ်အဲ့တော့2018ရဲ့အရှိတိုင်းမှာဆိုရင်ကျွန်တော်တို့နိုင်ငံမှာအလုံးပြည့်တဲ့အတိုင်းသက္ကဘာလုံးပြည့်တဲ့အတိုင်းပဲဘာမှရေးလို့သားလို့မရအောင်ရေးလို့သားလို့မရတာမှအကုန်လုံးနိုင်ငံရေးလို့ရေးလို့မရအောင်လွှတ်တော်ရေးလို့မရဘူးတိုင်းသားလက်နက်ကန်ရေးလို့မရဘူးအခြေခံဥပဒေရေးလို့မရဘူးဘာမှရေးလို့မရအောင်အဲ့တော့အဲ့ဒီ2018ရဲ့အရှိတိုင်းမှာဒီပေါင်းများစွာအလုံးလုံးလာတဲ့ဒါပြည်တွင်းကသတင်းသမားတွေဆိုတာကအဲ့ဒါတွေကိုရှောင်ကွင်းပြီးတော့မှမင်းသားမင်းမီးသတင်းလေးတွေချက်သွန်ပေးသတင်းလေးတွေအဒါလေးတွေပဲဟိုလုတ်ကင်ခဲ့ရတဲ့အခါကျတော့2012လုလခွင့်စပြီးတော့ရလာကစားမှအပြောင်းလဲစပြီးတော့မှယူလာတဲ့အခါကျတော့အဲ့ဒီကစပြီးတော့မှသာဒါအဖြစ်ကြုံတွေဆိုတာရလာကြတာဆိုတော့တခြားနိုင်ငံတွေနဲ့ဘယ်လိုမှနိုင်လို့မရအောင်အရေးချင်းတော်တော်ကိုနှဲပါတယ်ကျွန်တော်တို့တိုင်းပြည်ကမနေ့ကကျွန်တော်ကပြောတဲ့ကိစ္စမှာဆိုရင်နှစ်ခုလောက်ဖြစ်တယ်အဲ့ဒီဝန်ကြီးချုပ်ကဘယ်သူမှမသိတာအဲ့ဒါသတင်းတော့ဟုတ်ချင်မှဟုတ်ပဲဒီမှာတော့ဒေါ်စန်းစုကြည်ရဲ့မိခိုးကိုအခောက်ယူလွှဲတာကလည်းဒါကတော့ခုနကတော့လို့ပေါ့နော်အကြောင်းချင်းရည်ရှိပါလိမ့်မယ်သူရဲ့ဒီဟိုဗာလေအပန်းနားထောင်တာအခက်ခဲရှိတာလို့ပါလို့အမင်းမျိုးပေါ့အားလုံးရဲ့မရှိဘူးလို့ကျွန်တော်တို့မဆိုပါဘူးကျွန်တော်တို့ဟိုလောကကအများကြီးလိုအပ်ချက်ရှိနေသေးတယ်အဲ့ဒါကတပိုင်းပါအပြီးတော့မှတော့ခုနကတော့ပြတင်းတောက်တွေကိုဖိနှိပ်တယ်မဖိနှိပ်ဘူးဆိုတဲ့အပိုင်းအစိုးရလုပ်တာမှန်တယ်လို့ပြောတဲ့အပိုင်းပါဆိုရင်ခုနကတော့ပြတင်းတောက်တွေကရဲတပ်ဖွဲ့ကနေပြီးတော့မှ AP သတင်းတော့ဒီကိစ္စဆိုရင်ရဲတပ်ဖွဲ့ကနေပြီးတော့မှသတင်းပေးမယ်လို့ပြောတာဖြစ်ဖို့များတယ်အဲ့ဒီခါကျရင်တို့ကသွားမယ်သတင်းရယူဖို့ကျွန်တော်တို့ကစူးစမ်းရမှာပဲအဲ့ဒီခါကျတော့ဟိုမိတို့မိပုံဖြစ်ပြီးမသိပေါ့เนาะကျွန်တော်တို့နောက်မှသာအသေးစိတ်ပြရမှာဒါရီကဟိုထောင်ချောက်ရှင်ကြီးဖောက်ခံတာလားတို့မယူယူလားဆိုတာကျွန်တော်တို့မသိနိုင်သေးဘူးအဲ့တော့အဲ့ဒီမိနဲ့အဖောက်ခံလိုက်ရတယ်အဖောက်ခံလိုက်ရတော့တစ်ဖက်ကရဲတပ်ဖွဲ့ရဲ့မှတ်တမ်းမှတ်ရာတွေကိုကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့အမှဘာလဲဆိုတော့တိုက်ပွဲနဲ့ပတ်သက်တဲ့ရဲတပ်ဖွဲ့တွေရဲ့တိုက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ဆန်းစားချို့ပါတယ်အဲ့ဒီချို့ရတယ်ဆိုရင်မိပောင်နဲ့နေအရေးအတွက်တို့အဲ့ဒါမှလူနေတဲ့လူတွေရဲ့အစီအစဉ်တို့ပါလို့တကယ်တော့ဒါတွေကဘယ်တော့ပြောသလိုနိုင်ငံတော်ပြုတ်ဝက်ချက်လို့ကျွန်တော်တော့နားမလည်ဘူးဒီဟာတွေကဟိုသတင်းဌာနတွေကိုတက်ဆိုင်ရာရဲတပ်ဖွဲ့တွေအစိုးရတို့မှတတ်မတော်သူတို့ကထုတ်ပြန်ပေးရမယ်အချက်လက်တွေရဲ့စီးရင်နဲ့မှာပဲပါတယ်လို့ကျွန်တော်နားလည်တယ်တိုက်ပွဲတစ်ခုဖြစ်တယ်ဆိုရင်တတ်မတော်တို့မှဒါရဲတပ်ဖွဲ့ကသူတက်ဆိုင်ရာသတင်းဌာနတွေကိုထုတ်ပြန်ပေးရမယ်အချက်လက်ထဲမှာအဲ့ဒါကြီးပါမထင်ဘူးဒီချက်လက်တွေကိုကိုဖာသာကိုနိုင်ငံတော်ပြုတ်ဝက်ချက်ဘာညာဆိုပြီးတော့သတ်မှတ်ပြီးတော့မှဒီစာရွက်လေးတွေကိုတွေ့ရုံနဲ့ဒါနိုင်ငံတော်ပြုတ်ဝက်ချက်ဥပဒေနဲ့အရေးယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒီဥစ္စာသိပြီးတော့တင့်တော်တဲ့အနေအထားမျိုးမဟုတ်ဘူးလို့တော့ကျွန်တော်ထင်တယ်ကျွန်တော်တို့သတင်းတောက်တွေကကျွန်တော်နားလည်တဲ့လောက်ကသူသတင်းရယူရေးအတွက်ကိုလှုပ်ယုံလှုပ်ရှင်လှုပ်ထုံလှုပ်ဒီအတိုင်းပဲသူသွားခဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ်
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဥပဒေကြောင်းနေနေလည်းနည်းဆွတ်နေလာတော့ဆရာဦးသိန်းသန်းကိုမေးချင်ပါတယ်ဆောစောဒီ writer သတင်းတောက်တွေနဲ့ကိစ္စနဲ့ပတ်သက်လို့ဆရာဦးစီစုအောင်မြင့်ထောက်ပြသွားတာရှိပါတယ်အခုသူတို့လက်ဝယ်မှာတွေးရှိပါတယ်ဆိုတော့ဒီလျှွက်ချက်ဟိုထောက်ထားပါလို့ပြောတဲ့ဆော်ရဆန်းန်းနေရာတကယ်ပဲပေါ့လေဒီအများပြည်သူမသိသင့်တဲ့နိုင်ငံတော်လျှွက်ချက်လို့ တတ်မှတ်နိုင်လောက်တဲ့အဆင့်အတန်းမျိုးမှာရှိတယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆတာဆရာ
ကျွန်တော်နားလည်ကြည့်ရကျွန်တော်လည်းသူတို့ဟို manual လေးဝတ်ချက်ဆိုပြောရကြည့်ပါကျွန်တော်အခုဥစည်းဒီပါဝင်ပြောတာအကုန်လုံးထောက်ခံနေကြဘယ်လောက်အရေးကြီးတဲ့အကြောင်းညာကိစ္စဖြစ်ဖြစ်သိစဉ်သိကြိုက်တဲ့အတိပေးနိုင်တဲ့ချက်တော့ရှိရမှာပေါ့ဗျာဟာနိုင်ငံတော်လေးဝတ်ချက်မို့လို့ဘယ်သူမှအလိကိုမပေးဘူးဆိုတာကျွန်တော်လက်မခံဘူးအဲ့တော့နိုင်ငံတော်လေးဝတ်ချက်အဥပဒေဆိုတာလည်းပဲသူကပြန်ထားတာရန်သူ enemy လို့ပြန်ထားတာရန်သူနဲ့စစ်ဖြစ်နေတဲ့အနေအထားတို့တစ်ဖက်ရန်အနေအထားမှာနိုင်ငံသားကိုပေါက်ကြားနိုင်တဲ့အနေအထားဗျာအခုကဒီဒီအဲ့ဒီဥပဒေမှာပါတာက document နော် statement တော့တော့ sketch ပုံနဲ့လို့ပါတာပေါ့ဗျာအခုကတော့ကျွန်တော်တို့ကကြံကြိုင်းမိထနာထုတ်တဲ့တရင်းရပဲတိတာဘာအကြောင်းလဲဆိုတော့မသိဘူးသူကလည်းကြားပြားချင်းပြောလို့ချင်းဦးလောင်နဲ့အင်ဂျီတဲ့ကြိုးတာဘာနိုင်ငံတော်လူဝက်ချက်လေးတဲ့ဟာဒါဟုတ်တယ်မတိုက်သေးဖြစ်တဲ့တရင်းနေဒါထုတ်ကိုထုတ်ပြရမယ်ချက်လေးတွေဒါတွေကိုပုံမှန်နီးလမ်းတကျယူလာဟာကျွန်တော်ကနိုင်ငံတော်လူဝက်ချက်ဖောက်ချက်တယ်လို့နားမလည်ဘူးဗျာဒါကနိုင်ငံတော်လူဝက်ချက်ဆိုရင်အတော်ကူအဟောစရာကောင်းတဲ့အချက်လို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့ဖြစ်တဲ့တကယ်တမ်းကျတော့ဒီဟာတိတ်စိတ်တက်ဖြစ်ပြီးတော့ဟိုဘောင်ဒသနာပြောသလိုပေါ့ဗျာဒီခုနပြောတော့ဟာတကားဒီကိစ္စမှာဒီကတစ်ဖက်ကငါဒီသတင်းဌာနတွေကမတော်မလျော်လေးရေးတဲ့အချိန်မှာဒီလိုမျိုးလုပ်နေတယ်ဗျအဲ့လိုမတော်မလျော်ယူကြည့်ပြီးတော့ဒီလိုကြေညာဖြစ်လာတာကစဖြစ်တဲ့အချိန်ကစပြီးတော့သတင်းမီဒီယာနဲ့နိုင်ငံသားအဖွဲ့အစည်းဒါကိုမပြုတ်ခဲ့တဲ့အတွက်တစ်ဖက်ကဝါဒဖြန့်ဝင်ရတော့တာသတင်းမီဒီယာတိုင်းကသိုးနေတာမဟုတ်ဘူးမှန်မှန်ကန်ကန်ကြီးတဲ့သတင်းမီဒီယာလည်းပါမယ်ကိုယ့်ဘက်ကလည်းပါတယ်အဲ့လိုတွားခွင့်လာခွင့်သတင်းရခွင့်ပြုခဲ့လို့ရှိရင်ဒီလိုဒီလိုဖြစ်ကိုဖြစ်မှာမဟုတ်ဘူးဒါကြောင့်မလို့ကျွန်တော်တို့ဒီသတင်းလောက်ဒီဟာနိုင်ငံလူ့အချက်ကိုဖောက်ဖြစ်တယ်လို့ဒါကျွန်တော်ဟိုအခုကမဖြစ်သေးပါဘူးမဖြစ်သေးဘဲနဲ့ချူပြောတာတော့မဟုတ်ဘူးသတင်းဌာနကထုတ်ပြန်ချက်ပူကြံကြားရေးရတဲ့သတင်းအရာဆိုရင်တော့ဒီလိုဦးဆောင်တဲ့အစီရင်ကောက်တာတိုက်ပွဲဖြစ်တဲ့အစီရင်ကိုသူယူလာခြင်းနိုင်ငံလူ့အချက်ဖောက်ဖြစ်တယ်ဒါနိုင်ငံလူ့အချက်ဥပဒေပုံမှန်တုံးနေညှိစွန်းနေလို့ကျွန်တော်တို့မထင်ဘူးကွာ
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်သူကတော့တကုံမျိုးသစ်ကဦးလာထွန်းမှမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရိုက်တာသတင်းသမားနှစ်ဦးစစ်တပ်ပြည်ထရေးကဖမ်းဆီးလိုက်တဲ့သတင်းကိုကြားလိုက်ရတော့တိကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသတင်းရင်းမြစ်မှန်တဲ့တိတိကျကျမိမိသဘောထားနဲ့ရောမထားတဲ့သတင်းအစ်စ်မှန်ရဲ့တန်ဖိုးကိုဘဝနဲ့ရင်းပြီးဒီသတင်းသမားလူငယ်နှစ်ဦးကပြသလိုက်တာပဲလို့နားလည်သဘောပေါက်ရပါတယ်။နှစ်စစ်တပ်ကလုံးဝချုပ်ကန့်ထားတဲ့ကာကွယ်ရေးဌာနလုံခြုံရေးဌာနနဲ့ပြည်ထရေးဌာနတွေကစစ်အာဏာပိုင်တွေလုတ်ကင်နေတာကိုရုပ်ပြအရက်သားအစိုးရကဗိုက်အငှားနဲ့ဓားထိုးခံလိုက်ရပြန်ပြီလို့လည်းနားလည်လိုက်ရတာပါ။ဒီနေ့သတင်းသမားလူငယ်နှစ်ဦးဟာနိုင်ငံတကာကထိထိရောက်ရောက်ကူညီမပေးနိုင်ဘူးဆိုရင်တော့သူတို့ဘဝဟာနှင်မွန်းပျက်စီးသွားမှာဖြစ်ပါတယ်။အမောင်ခေစစ်အာဏာရှင်စနစ်နှစ်ပေါင်း55နှစ်တာကာလမှာစစ်အာဏာရှင်စနစ်အမှန်ကန်သရုပ်မှန်ကိုဖော်ပြလိုက်တာပါ။ဘာကြောင့်လဲဆိုတော့အရင်စစ်အမြင့်မြေကဆိုသလိုတိတ်ကိုခိုင်မာတည်ကြတဲ့တပ်တွေပြချက်ဖြစ်လို့ပါ1923အစိုးရလျှို့ဝှက်ဥပဒေဆိုတာဟိုး20ရာစုအစောပိုင်းကာလကကိုလိုနီနယ်ချက်သမားတွေတိမ့်ပိုက်ခံနိုင်ငံတွေကသူတို့ရဲ့ကြုံနေလို့သဘောထားတဲ့ပြည်သူတွေကိုသူတို့မတရားဖိနှိပ်မှုအစီအမံတွေမသိအောင်သူတို့အာဏာကိုမထိပါနိုင်အောင်ပြင်းပြင်းထန်ထန်ထောင်နှံတွေနဲ့တတ်မှတ်ပြီးဥပဒေမျက်နှာဖုံးဆွထားတဲ့ဖိနှိပ်တဲ့လက်နက်တမျိုးကိုသုံးခဲ့တာပါကိုလိုနီအရှင်သခင်တွေကတိမ့်ပိုက်ခံကျွန်းတွေအပေါ်မလွန်ဆန်အာမခံရဲမခံနိုင်အောင်သုံးခဲ့တဲ့လက်နက်ဆိုတာလူတိုင်းလူတိုင်းအသေးချာလက်ခံထားပြီးဖြစ်တာပါအလုံးလွတ်လပ်နေကြပြီလေဒီနေ့ဖြစ်ရကိုကြည့်ရင်တော့အခု2008အခြေခံဥပဒေအရကာကွယ်ရေးလုံခြုံရေးနဲ့ပြည်ထရေးကိုချုပ်ကင်ထားတဲ့စစ်တပ်ကနယ်ချက်ကိုလိုနီသမားနေရာဝင်ယူလိုက်တာတွေ့လိုက်ရတယ်လို့ပါပဲလို့ပြောရမှာပါအခုဒီမိုကရေစီကိုပြည်သူတွေရဲ့အချုပ်အခြာအာဏာပိုင်ခွင့်ကိုအပြည့်အဝချုပ်ကင်ထားတဲ့2008အခြေခံဥပဒေနဲ့နိုင်ငံရေးမှာစစ်တပ်ကပဲဥဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်နဲ့ရုပ်ပြအရက်သားအစိုးရကိုပြတ်ထားတာမို့ဗိုက်အငှားနဲ့ဓားထိုးခံနေရတဲ့ပြည်သူကရွေးကောက်တဲ့အစိုးရဆိုတာရဲ့အရေးချင်းဆိုတာပြည်သူတွေရဲ့ရှေ့မှာပဲပုံဖြတ်ပြလိုက်တာပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီကုံမျိုးသက်ကဥလာထွန်းရဲ့ပေးစာပါ။သူကတော့ဒီမြန်မာနိုင်ငံမှာအရသားတစ်ပိုင်းစစ်တပ်တစ်ပိုင်းအုပ်ချုပ်မှုပုံစံလိုဖြစ်နေတာပြဿနာတစ်ခုဆိုပြီးထောက်ပြထားပါတယ်။ဆိုတော့ဆရာဦးစီသူအောင်မြင့်ဒါရောကျွန်တော်တို့မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ကွက်မှာဒီအုပ်ချုပ်မှုပုံစံဟိုကွဲပြားနေတဲ့ကိစ္စဘလောက်တိုင်းထားပြီးစိန်ခေါ်မှုဖြစ်နေလဲခင်ဗျာ
။အစိန်ခေါ်မှုပြအကြီးကြီးဖြစ်နေတာပေါ့။အဲ့ဒါဘယ်လိုလဲဆိုတဲ့ခါကျတော့ဒီခိုင်ကိစ္စမှာဆိုရင်လည်းပေါ်လွင်တယ်ကူပီယာနာအစီရင်ခံစာပထမတစ်ချက်ထွက်လာတဲ့အချိန်မှာအဲ့ဒီမှာအချက်တစ်ချက်ပါတယ်ဗျအဲ့ဒီဒေတာကိုသတင်းတော့ကြီးတွားခွင့်ပြုဖို့ဆိုတာအဲ့ဒီခါကျတော့ကျွန်တော်ဒီလောက်ကနိုင်ငံတော်အတိုင်းပင်ခံရုံးကဒေါန်ဆန်းစီဂျီတို့ကသတင်းတော့ကြီးလွှတ်ဖို့ဆိုပြီးတော့မှစီစဉ်တယ်ဒါပေမဲ့သူတို့စီစဉ်တယ်ဆိုပေမဲ့စီစဉ်ပြင်တိုင်းစီစဉ်လို့တော့မရဘူးအဲ့ဒီဒေတာမှာကျွန်တော်တို့ရှိနေတာက လုံုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေလည်းရှိနေရှိနေတဲ့ခါကျတော့အရင်နောက်တွေသူ့ကိုသဘောထားတော့ရှိပြီးဟုတ်ပြီးဟိုမှာရောက်တဲ့ခါကျရင်ဒေတွေကိုသွားမယ်သွားခွင့်ပြုမယ်မပြုဘူးဒေနေ့မှလာပါဒေနေရာဝယ်ပြမယ်ဆိုတာလေအကုန်လုံးကိုဒီလုံုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေကပဲလုပ်ရတယ်လုပ်ရတဲ့ခါကျတော့ဟိုလွတ်လွတ်လပ်သွားခွင့်ရတာမျိုးလည်းမဟုတ်ဘူးအဲ့ဒီအခြေအနေတွေကအများကြီးကန့်သတ်ထားတာလေခါရတယ်ခါရတဲ့ခါကျတော့ဒါဟာဒါနမူနာပါပဲ
ဟုတ်ကဲ့
ရတဲ့အစိုးရကနေပြီးတော့မှအရင်နောက်ကိုလွှတ်ရမယ်ဆိုတာပြီလို့လွှတ်ဖို့လည်းဒီစူးစမ်းတယ်အချိန်ချင်းနဲ့ဒါလွှတ်ခဲ့ပါတယ်စူးစမ်းပန်းစားနဲ့ဒါပေမဲ့တကယ်လက်ပြမှာဖြစ်နေတာကတော့အဲ့ဒီသေချာလုံခြုံရေးပိုင်းဆိုင်ရာတွေကသူတို့ပြချင်တဲ့နေရာပြရဲခေါ်ချင်တဲ့နေရာခေါ်သွားတယ်မပြချင်တဲ့နေရာဆိုရင်
တ
ော့ဒါဟာဒါလုံခြုံရေးကသွားခွင့်မပြုနိုင်ဘူးဆိုတဲ့သဘောနဲ့ပဲဒီနေ့ချိန်ကြီးအဲ့လိုဖိတ်ဆို့ထားတာအ
ဲ့ဒီ
စာကဒါတာရကလို့ပဲထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစည်သူအောင်မြင့်ကိုသက်ဆွေဝင်ရှင်းနေဦးသိန်းတန်းဦးနဲ့တတ်တာရှင်တွေအားလုံးကိုလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါရဲ့ရှင်။ VOA ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရဲ့ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီထိတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကဘာတလွှားထူးခြားစံပြသတင်းများဆိုတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ကြရမှာပါရှင်။ခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအခွန်စနစ်ပြည်ပြင်ပြောင်းလဲရေးဥပဒေချမ်းနဲ့ပတ်သက်ပြီးတော့ဆက်လက်လှုံ့ဆော်စည်းရုံးတဲ့အနေနဲ့ဒီဥပဒေသားအတည်ပြုပြဋ္ဌာန်းနိုင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမှာဖြစ်တယ်လို့စနေနေ့ကပြောကြားလိုက်ပါတယ်။အခွန်စနစ်ပြည်ပြင်ပြောင်းလဲတဲ့အတွက်အလုပ်ကိန်းတွေပေါ်များလာမှာဖြစ်တယ်လို့အလဲလဲတန်းစားမိသားစုဝင်တွေအတွက်အကျိုးရှိမှာဖြစ်တယ်လို့ကမ်ဒေးဗစ်ကန်ကိုအပန်းဖြေမသွားခင်အိမ်ယူတော်တောင်ပတ်မြက်ခင်းပြည်မှာသတင်းတောက်တွေကိုထရမ့်ကပြောကြားခဲ့ပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့ကဆန်ဟောမက်စ်ယင်ပြည်မှာကက်တလန်လွတ်လပ်ရေးကိုထောက်ခံသူတွေထောင်နဲ့ချီးပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ကက်တလန်ခေါင်းဆောင်2ဦးကိုထောင်သွင်းခြင်းချထားတာနှစ်လကြာအထိမ်းအမှတ်အနေနဲ့အခုလိုဆန္ဒပြတာပါ။ကက်တလန်ဒေသအုပ်ချုပ်ရေးဌာနချုပ်ယွန်းကိုကြီးတက်သွားနေကြသူတွေဟာလွတ်လပ်ရေးလွတ်လပ်ရေးဆိုပြီးတော့ကြွေးကြော်ခဲ့ကြသလိုမက်ဒရစ်ထောင်မှာချုပ်နှောင်ခံထားရတဲ့ကက်တလန်ခေါင်းဆောင်တွေကိုထောက်ခံတဲ့တင်ကိတာဖြစ်လာနေတဲ့အဝါရောင်လေကြီးတွေကိုလည်းစင်မြန်းထားပါဗျ။ရိုက်တာသတင်းဌာနကမြန်မာသတင်းတော်2ဦးကိုအစိုးရလျှို့ဝှက်အုပ်ပရေပုံမှန်နဲ့ဖမ်းဆီးထိန်းသိမ်းထားတာပေါ်စန့်ကျင်ကက်ကွက်တဲ့အနေနဲ့အမဲအောင်တီရှပ်ဝတ်ဆင်တဲ့ Black Campaign အမဲအောင်လှုပ်ရှားမှုကိုစတင်သွားမယ်လို့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီဇင်ဘာ15ရက်နေ့ကပြောဆိုလိုက်ပါတယ်။အရင်ကလည်းဖမ်းဆီးကံသတင်းတောက်တွေအရေးတက်တက်ကြွကြဆောင်ရွက်လေးရှိတဲ့ PCMJ ကအစိုးရအနေနဲ့အခုလိုဖမ်းဆီးထိန်းသိမ်းတာဟာသတင်းလွတ်လပ်ခွင့်အပေါ်ဖိနစ်တာဖြစ်တဲ့ဆိုပြီးတော့ဝေဖန်ပါရယ်ဒီလှုပ်ရှားမှုကိုဒီဇင်ဘာလ16ရက်နေ့မှာစတင်လိုက်တာဖြစ်ပါရယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုက Mat Engine 9ဖြစ်ပြီးအသံဖတ် Engineer ကတော့ Zainab Abdulrahman ဖြစ်ပါရရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 16 kHz 1053ည line to meter 19 kHz 15565 line to meter 25 kHz 11965တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.